Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အတိုင်းရ2024ခုနှစ် February 17ရက်နေ့တနင်္ဂနွေနေ့မနက်ဖြန် Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖြန်အတန်းလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာတောင်ပိုင်းက Rafah မြို့ကိုထိုးစစ်မဆင်ခင်ပြောင်းရွှေ့ပေးဖို့ဣသရေလဝန်ကြီးချုပ်နတန်ယာဟုကတောက်ကြနေကညွှန်ကြားချက်ထုတ်ပြန်ခဲ့ပြီးစနေနေ့မှာတော့ဣသရေလကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ယူကရိန်းအတွက်စစ်ရေးအကူအညီဘီလီယံ60အပါဝင်အမေရိကန်စစ်သုံးစီးရန်ပုံငွေခြားထားပြီးအတွက်စနေနေ့မှာလဲအထက်လွှတ်တော်မှဆက်လက်ဆွေးနွေးခဲ့ပါတယ်။ကောလင်းမြို့မှာရဲသားတွေရှိတဲ့ဆေးရုံကိုတောက်ကြနေကစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ NUG အစိုးရကပြောပါတယ်။
အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့ကိုရီးယားရောက်မြန်မာနိုင်ငံသားတွေရဲ့မြန်မာအရေးလှုပ်ရှားမှုသတင်းပေးပို့ချက်ကိုဥစွာကြည့်ရှုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ဒို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
ဂါဇာတောင်ပိုင်းကရာဖာမြို့ကိုထိုးစစ်မဆင်ခင်ဒေသခံတွေကိုပြောင်းရွှေ့ပေးဖို့အတွက်ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတောက်ကြနဲ့ညွှန်ကြားချက်ထုတ်ပြန်ခဲ့ပြီးစနေနေ့မှာတော့ဣသရေလကဒီမြို့ကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဣသရေလရဲ့လေကြောင်းတိုက်ခိုက်မှုကနေရာဖာကနေအများပြားကိုထိမှန်ခဲ့ပြီးခလင်းငယ်တရားစင်ကျော်အပါဝင်သေဆုံးရသူအနည်းဆုံး44ဦးရှိတယ်လို့ AP ကပြောပါတယ်။ရာဖာမှာရှိတဲ့ဟာမတ်စတန်ရဲ့၄ဦးကိုချင်းမုံမုံနဲ့ဒေသခံတွေကိုဘေးလွတ်ရာပို့ပြီးအစီအစဉ်ပို့အတွက်တောက်ကြမှာစစ်တပ်ကိုညှဉ်းချားခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရကပြောပါတယ်။အစီအစဉ်အသေးစိတ်ထုတ်ပြန်တာမရှိသလိုဘယ်ချိန်ထိုးစစ်ဆင်မယ်ဆိုတာကိုဝန်ကြီးချုပ်ကပြောမထားပေမဲ့ဒီကြေညာချက်ကြောင့်ဒေသခံတွေထိတ်လန့်ကြကြဖြစ်ခဲ့ရတာပါ။ရာဖာမှာဂါဇာကပါလက်စတိုင်းတပ်1.3 တန်းရဲ့ထက်ဝက်ကျော်လာရောက်ခိုးလုံနေတာဖြစ်ပြီးသူတို့နောက်ထပ်ဘယ်နေရာမှာခိုးလုံနိုင်မယ်ဆိုတာကိုတော့မသိရသေးပါဘူး။American Britain နဲ့ EU ဥရောပသမဂ္ဂကအကြမ်းဖက်အုပ်စုဖြစ်နေတတ်မှတ်ထားတဲ့ Hamas တွေအဓိကခြေကုပ်ယူထားတဲ့နေရာနှစ်ခုက Rafah နဲ့ Khan Yunis မြို့တွေလို့ဝန်ကြီးချုပ်နန်တန်ယာဟုကပြောပါတယ်။ Rafah ဟာ Egypt နဲ့နယ်စပ်ချင်းထိနေတာကြောင့် Rafah မှာစစ်ဆင်ရေးလုပ်မယ်ဆိုရင်နယ်စပ်ကျော်ဖြတ်ခိုးလုံသူအုပ်လိုက်ရောက်လာမှာဖြစ်ပြီး Egypt Israel ချားကအနှစ်40ကျော်ငြိမ်းချမ်းရေးကိုပါထိခိုက်နိုင်တယ်လို့ Egypt အရာရှိတွေကသတိပေးနေပါတယ်။ရုရှားကျူးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းအတွက်စီးရီးကူညီဖြစ်နေပေးရမယ့်ဒေါ်လာဘီလီယံ60အပါဝင်အမေရိကန်စီးရီးသုံးစီဒေါ်လာ 95.3 ဘီလီယံရန်ပုံငွေချထားပေးရတဲ့အတွက်စနေနေ့မှာလည်းအထက်လွှတ်တော်မှဆက်ပြီးဆွေးနွေးနေကြပါတယ်။တောက်ကြနဲ့ညာပိုင်းမဲခွဲရမှာတော့အထက်လွှတ်တော်အမှတ်64ဦးကသဘောတူပြီး19ဦးကတန့်ကွက်ခဲ့ကြတာပါ။ဒါမဲ့သမရရွေးကောက်ပွဲအတွက်ထိတ်ဆုံးကပြင်းနေတယ်သမရဟောင်းဒေါ်နယ်ထရမ့်ကရုရှားကိုကြော်ပြီးယူကရိန်းကိုပံ့ပိုးဖို့မလိုလားတဲ့အတွက်သူနဲ့နီးစပ်တဲ့အမေရိကန် Republican အုပ်စုကကန့်ကွက်နေချိန်မှာပဲဒီရန်ပုံငွေချထားရေးကိစ္စ80%လောက်ဆောင်နိုင်မှုအတွက် Democrat တွေနဲ့အတူ Republican 14ဦးကထောက်ခံတာဖြစ်ပါတယ်။ဒီရန်ပုံငွေအတွက်ထောက်ခံမှုပိုများအောင်ပြင်ဆင်ချက်လုပ်ဖို့ဆန္ဒရှိတယ်လို့အထက်လွှတ်တော်အများစုမှခေါင်းဆောင် Chuck Schumer ကပြောပေမဲ့ဒီကိစ္စဆုံးဖြတ်ပြီးချိန်နဲ့ဆက်ဆွေးနွေးဖို့တတိပေးပါတယ်။တကယ်လို့တနင်္လာနေ့မှာဒီကိစ္စအတွက်မဲခွန်းဆုံးဖြတ်မှုပြီးဆုံးပြီးတော့အောက်လွှတ်တော်ကိုရောက်သွားတဲ့အချိန်အောက်လွှတ်တော်ကလည်းလက်ခံမခံမသေးကြပါဘူး။အောက်လွှတ်တော်ဟာ Republican တွေချီးဆိုးနေတဲ့အတွက်နှစ်နှစ်ထဲဝင်လာပြီးဖြစ်တဲ့ Ukraine Russia ကြားကစစ်ပွဲအတွက် Ukraine ဘက်ကလည်းအကူအညီပေးဖို့ညှို့နှင်းချက်ကတိတ်မရှိပါဘူး။ Democrat သမ္မတ Joe Biden ကတော့အခုလိုရန်ပုံငွေအတွက်အတည်ပြုပေးဖို့ချန့်ချာနေတာကိုတောက်ချာနေမှာပဲဝေဖန်ခဲ့ပါတယ်။ Hungary နိုင်ငံမှာရှီယိုးဆွေးအမျိုးသားရေးဝါဒီသမ္မတ Katalin Novak ရာထူးကနေနှုတ်ထွက်သွားပါပြီ။ကလေးတငယ်ပေါ်လိန်ဝန်းဆင်အလွဲသုံးစားလုပ်မှုတစ်ခုမှာချမ်းသာပါဖြစ်ပြစ်ဒဏ်ချမှတ်ခံရတဲ့အမျိုးသားတူကိုလူငင်းချမ်းသာခွင့်ပေးခဲ့တာနဲ့ပတ်သက်ပြီးတပတ်ကြာကြာလူမှုအမျက်ဒေါသတဲ့ဝေဖန်မှုခံရပြီးနောက်မှာယာရုကလည်းအခုလိုနှုတ်ထွက်တာပါ2022သမရယာရုယူခဲ့တဲ့အသက်46နှစ်ရဲ့ကက်တန်နိုဗစ်ကသူ့နှုတ်ထွက်တော်မယ်လို့ရုပ်သံကစနေနေ့မှာကြေညာပါတယ်လူအများအတွက်မချေနပ်ဖြစ်စေခဲ့တဲ့လူငင်းချမ်းသာခွင့်ကိုထုတ်ခဲ့တဲ့အတွက်အမှားလုံကြီးကြောင်းနိုဗစ်ကရုပ်သံမင်းကမှပြောပါတယ်2023 April မှာနိုင်ငံပိုင်ကလေးဆောင်ရှောက်ရဲ့ဂျင်ယာတစ်ခုမှာလိမ်မန်းဆရာဆောင်ကားမှုရဲ့ဇက်တိုက်ဖြစ်ခဲ့တာကိုဖုံးကွယ်ပေးသူအမျိုးသားတူရဲ့ပြစ်ဒဏ်ကိုသမရအမိတ်နဲ့ April 23မှာ လုံငင်းခွင့်ပေးခဲ့တာဖြစ်ပါတယ်ဒီကိစ္စက2010တည်းကဟန်ဂရီမှာအာဏာရနေတဲ့လက်ရဆုံးအမျိုးသားရေးပါတီခရစ်တက်စ်ဦးဆောင်တဲ့အစိုးရအတွင်းမှာရှာရှာပါပါနိုင်ငံရေးမတည်ငြိမ်မှုပါနိုဘယ်ခမီယူပလာမီတာစုတန်ဖိုးတွင်လည်းခလိငယ်ရိကာွယ်ပေးရတဲ့အတွက်တက်ကြွဆိုထုတ်ဖော်သူလို့ထင်ရှားပါတယ်ဒီမှာဟန်ဂရီတမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်ပြီးတော့ဒီယာရုကိုအသက်အငယ်ဆုံးနဲ့ချမ်းဆောင်ခဲ့သူလည်းဖြစ်ပါတယ
်ဗီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါရဲ့ရှင
် View American တန်ကတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့ PDF ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေကြားလက်ရှိတိုက်ပွဲပြင်းထန်နေတဲ့သခိုင်းတိုင်းကောလင်းမြို့နယ်မှာအရဲသားတွေရှိတဲ့ရှေ့ရုံကိုတောက်ကြံတွေကစစ်ကောင်စီဘက်ကနေလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီအဆင့်ုံတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုချိန်ထိငင်းဆိုတာမျိုးမရှိသေးတယ်လို့အတည်ပြုတာလည်းမရှိသေးပါဘူး။ February 10ရက်နေ့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ကောလင်းမြို့မှာ KIA နဲ့ PDF အမျိုးကံအကြမ်းဖက်သမားတွေတိုက်ခိုက်မှုကိုခြေမှုန်းပြီးမိုင်းရှင်းလင်းရေးနဲ့ပြန်လည်ထူထောင်ရေးလုပ်နေတယ်လို့သာဖော်ပြထားပါတယ်။ကောလင်းမြို့ကိုစစ်ကောင်စီတပ်တွေပြန်သိမ်းပိုက်ထိန်းချုပ်နှံခြင်းရှိမရှိကိုတော့အတိအကျမသိရသေးပါဘူး။ကောလင်းမြို့ကိုသိမ်းပိုက်ထားတဲ့ PDF နဲ့ပူးပေါင်းတပ်ဖွဲ့တွေကတော့မျိုးကိုဆက်ပြီးထိန်းချုပ်ထားစေပဲလို့ပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ကောလင်းတဝက်ဒေသခံတွေကတော့ဘေးလွရာတွေကိုထွက်ပြေးတန်းချောင်နေရတာပါ။တချိန်တည်းမှာပဲဗကောတိုင်းထန်းတပင်မြို့နဲ့ဇေယကြီးမြို့မှာလည်းကင်းမျိုးသားလွတ်မြောက်ရေးတပ် KNL PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။အရသာပြည်သူတချို့တေဆုံးလာရှိတယ်လို့ဒေသခံထောင်နဲ့ချီနေရဆန့်ခွာထွက်ပြေးနေရတာပါ။ထိုင်းနိုင်ငံချင်းမိုင်မြို့လေစိတ်ကနေဘန်ကောက်မြို့ကို UTP ထွက်ခွာမယ်ထိုင်းလေကြောင်းလမ်းပိုင်းလင်းတစည်းဟာပြန်တမ်းမှုမစတင်ခင်ကလေးမှာပဲလင်းပေါ်ပါလာတဲ့ကနေဒါနိုင်ငံသားခီးသွားတူကအရေးပေါ်ထွက်ပေါက်တကားကိုဖွင့်လိုက်မိတဲ့အတွက်အဲ့ဒီလင်းကွင်းမှာရှိတဲ့တခြားလေကြောင်းလမ်းခီးစင်တွေပေါ်နှောက်နှေးစေခဲ့တယ်လို့ထိုင်းရုပ်သံသတင်းမှာဖော်ပြပါတယ်ကနေဒါခီးသွားဧည့်သည်ကအရေးပေါ်ထွက်ပေါက်တကားကိုဖွင့်လိုက်ချိန်မှာလေထိုးဖောင်းကလာတဲ့အရေးပေါ်တက်ကဲရှော့လန်းတရားကြီးပွင့်သားရာကြောင့်လင်းပြန်တက်နိုင်ခြင်းမရှိဘဲနဲ့ဖြစ်ခဲ့ရတယ်လို့ချင်းမိုင်လေးစိတ်ကဒါရိုက်တာရောနာကောင်ကပြောပါတယ်။လင်းကိုခီးတဲ့တဲ့ဂိတ်စီကိုပြန်မောင်းလာပြီးအားလုံးကိုဆင်းခိုင်းရဘေးရန်ရဲ့ကင်းရှင်းရေးကိုစစ်ဆေးခဲ့တာပါ။ဒီဖြစ်ရဟာလင်းကွင်းမှာပိတ်မိနေတဲ့ချာလင်းခီးစဉ်တရားစင်ကျော်ကိုပါအနှောက်အယှက်ဖြစ်စေခဲ့ပါတယ်။အန္တရာယ်ရှိမရှိစစ်ဆေးမှုအပြီးမှာတော့ခီးတဲ့ရင်အားလုံးပြန်တင်ပေးပြီးတော့ထွက်ခွာနိုင်တာပါ။အခုလိုဖြစ်စေခဲ့တဲ့ကနေဒါနိုင်ငံသားကိုတော့ရဲစခန်းတစ်ခုမှာဖမ်းထားတာတွေ့ရပြီးသူတို့ကလူတွေလိုက်နေတဲ့အတွက်အခုလိုလင်းတကားကိုဖွင့်မိခဲ့တယ်လို့ထွက်ဆိုခဲ့ကြောင်းထိုင်းသတင်းမှာဖော်ပြထားပါတယ်။ဂါဇာဒေသကိုထိုးစစ်ဆင်တိုက်ပွဲဆင်နွှဲနေတဲ့အတွက်ကြောင့်ဆိုပြီးတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကလည်းကျင်းပမယ်။နိုင်ငံတကာဘောလုံးပွဲတိုင်းမှာအစ္စရေးဘောလုံးအသင်းကိုလုံးဝပါဝင်ခွင့်မပေးဘူးအီရန်နိုင်ငံဘောလုံးအဖွဲ့ချုပ်ကလည်းတောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်ကိုအီရန်ဘောလုံးအဖွဲ့ချုပ်ရဲ့ website ဆန်းလင်းမှာစနေနေ့ကထုတ်ပြန်ပါတယ်။အစ္စရေးကကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်ရောဂါဇာဒေသကအပြစ်မဲ့အရသာပြည်သူတွေလိုအပ်နေတဲ့အစာရေစာဆေးဝါးနဲ့ကျန်းမာရေးဆိုင်ရာထောက်ပံ့ရေးလမ်းကြောင်းကိုအစ္စရေးကလည်းဆက်ပြီးပိတ်ဆို့နေတာအတွက် FIFA အဖွဲ့ဝင်နိုင်ငံတွေကအစ္စရေးကိုဝိုင်းဝန်းတားမြစ်ကြဖို့လိုအပ်ပြီးချက်ချင်းအလေးထားလှုပ်ဆောင်ဖို့မြစ်တမ်းရပ်ခံတယ်လို့အီရန်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံဟာအစ္စရေးနိုင်ငံရဲ့တည်ရှိမှုကိုလုံးဝလက်မခံဘဲကမ္ဘာရံဖက်နိုင်ငံဖြစ်သတ်မှတ်ထားပြီးတနင်္ဂနွေအားကစားသမားတွေကြောင့်ဆက်ဆံရေးကိုလည်းတားမြစ်ထားပါတယ်။ပိုလန်ကပြိုင်ပွဲတစ်ခုတွင်အစ္စရေးအလေးမအားကစားသမားတို့ကိုလက်ဆွဲနှုတ်ဆက်ခဲ့လို့ဆိုပြီးအီရန်အလေးမအားကစားသမားတို့ကိုအီရန်အာဏာပိုင်တွေကလည်းတသက်တာအားကစားလှုပ်ဆောင်ခွင့်ပြီးခဲ့တဲ့ဩဂုတ်လထဲမှာပဲပိတ်ပင်ခဲ့ပါတယ
်သတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ VOA ရဲ့တနင်္ဂနွေနေ့မနေ့ဘက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တစ်ပုဒ်ကိုဥစွာတင်ပြပါမယ် မြန်မာနိုင်ငံမှာစစ်အုပ်ချုပ်မှုဆုံးသက်ပြီးစစ်မှန်တဲ့ Federal Democracy စနစ်ပေါ်ပေါက်နိုင်ရေးလှုပ်ရှားမှုဆန္ဒပြပွဲတစ်ခုကိုကိုရီးယားနိုင်ငံမှာမြန်မာအရေးလှုပ်ရှားသူတွေကဥဆောင်ကျင်းပခဲ့ပါတယ်။ဒီအကြောင်းကိုတော့မန်ညိုညိုလွင်ကပြောပြပေးပါပါခင်ဗျာ
။ကျွန်တော်နိုင်ငံပြန်လည်တည်ဆောက်ကြမယ်။ဟုတ်ပြီလား
။ဟုတ်ပါရဲ့
။ Okay. ဟောဒီကောင်လေးညီရလားဟဲ့
။ညီရဟဲ့။ညီရဟဲ့။
ဟောမောမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3နှစ်ပြည့်ကာလစစ်ကောင်စီကိုစန့်ကျင်ဆန္ဒပြပွဲနဲ့ Federal Democracy နိုင်ငံတော်တည်ဆောက်နိုင်ရေးအတွက်အားပေးတဲ့အခမ်းအနားတရက်ကိုမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့အားပေးထောက်ခံသူတွေစုပေါင်းပြီးဖေဖော်ဝါရီလ10ရက်နေ့ကတောင်ကိုရီးယားနိုင်ငံအင်ချွန်မြို့ကပူဖြောင်းမြို့နယ်ပူဖြောင်းဘူရာရှိမှာကျင်းပခဲ့ကြပါတယ်။
ကျွန်တော်တို့နိုင်ငံအတွက်ကျွန်တော်တို့ဘာတွေလုပ်ပြီးမလဲဆိုတာကိုကျွန်တော်စဉ်းစားကြပါတယ်။ကျွန်တော်တို့လည်းအခုလိုတော်လိုင်းတစ်ခုကိုဆင်နွှဲနေရဆိုတာမောင်နှမတို့မောင်နှမသားတွေအားလုံးပြည်ဝတဲ့လူခွင့်ရေးတွေရရှိဖို့စစ်မှန်တဲ့ Federal Democracy ကိုအောင်နဲ့ပုံနိုင်ဖို့ဒီကမောင်နှမပြည်မှာစစ်အာဏာရှင်စနစ်အမြင့်ပြတ်ချုပ်နှိမ်မှု
မြမပြည်သူလူထုတွေအပေါ်စစ်ကောင်စီရဲ့ရရဆက်ဆက်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေကိုနိုင်ငံတကာကသိစေဖို့ဒီလိုရက်တွေအမြန်ဆုံးရပ်တန့်ဖို့စစ်ကောင်စီကိုထောက်ခံအားပေးပံ့ပိုးနေသူတွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုစန့်ကျင်ကြဖို့စစ်ကောင်စီအုပ်ချုပ်မှုအမြန်ဆုံးချုပ်ငြိမ်းစေဖို့နဲ့မြမနိုင်ငံမှာစစ်မှန်တဲ့ Federal Democracy စနစ်ထွန်းကားစေဖို့အတွက်ရည်ရွယ်ပြီးတော့ဆန္ဒထုတ်ဖော်ပွဲကိုကျင်းပခဲ့ကြတာပါ
ကျွန်တော်တို့ရဲ့ဒီ MDMC ကဦးဆောင်ပြီးတော့ကျွန်တော်တို့စစ်အာဏာရှင်စနစ်ကြာဆုံးရေး credibility အွန်လိုင်းရေးဆိုတဲ့ကြီးကြပ်တဲ့များခွင့်ချပြီးတော့ပြည်သူအားဟာပြည်သူမှာရှိတယ်။ငါတို့ပြည်သူတွေညီညွတ်ရမယ်၊စည်းရုံးရမယ်။ငါတို့ပြည်သူဆက်လက်ပြီးတော့တိုက်ပွဲဝင်ရမယ်ဆိုရင်ဒီအာဏာရှင်စနစ်ဆိုတာဘုံချကြာဆုံးပြီးအများပြည်သူတိုင်းသားတွေလိုအပ်နေတဲ့ credibility အွန်လိုင်းရေးအတွက်ကိုလုံးဝရရှိမယ်ဆိုတဲ့အကြောင်းကိုအောင်ပွဲတိုင်းမှာ2024ကငါတို့ရဲ့ပြည်သူအောင်ပွဲကိုပြည်သူဆင်းရဲစားမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့ဒီလိုကျင်းပကြတာဖြစ်တယ်။အားလုံးကစစ်ပဝန်ဆောင်နဲ့လာရောက်ပြီးတော့ပြည်ပေါင်းဆောင်ရွက်တဲ့အတွက်ကိုကျွန်တော်ဝမ်းသာပီတိဖြစ်မိပါတယ်။ရောက်မှုမြန်မာနိုင်ငံတွင်းမှာရှိကြတဲ့မြန်မာနိုင်ငံသားအားလုံးတွေကလည်းအားတင်းထားပါ။ကျွန်တော်ဒီပွားရောက်မြန်မာနိုင်ငံသားတွေအားလုံးကလည်းပြည်ထဲမှာလိုအပ်နေတဲ့ထောက်ပံ့လုပ်ငန်းတွေဆောင်ရွက်ပေးနေလို့ကူညီပေးနေတာဖြစ်တဲ့အတွက်အားတင်းထားပါများမြန်မာပြည်ကျွန်တော်မကြမီအချောအောင်ပွဲမကြမီအချိန်အတွင်းမှာအောင်ပွဲရမှာဖြစ်တဲ့အတွက်ပြည်ထဲမှာကျွန်တော်အားလုံးစီစဉ်ညွှန်ညွှန်နဲ့အောင်ပွဲခံရပါလို့ပြောချင်နေတဲ့ကျွန်တော်ကဒီလိုချုပ်ပါတယ်အားလုံးကျေးဇူးတင်ပါတယ်ရေတော်ဘုံမုတ်ချအောင်ရပ
ါဒီဆန္ဒပြပွဲကိုမြန်မာ Federal Democracy အောင်နိုင်ရေးအဖွဲ့ပေါင်းချုပ်MFDMC ကဦးဆောင်ကျင်းပခဲ့တာဖြစ်ပြီးကိုရီးယားမှာရှိကြတဲ့မြန်မာပြည်သား300ကျော်လောက်နဲ့အတူမြန်မာဒီမိုကရေစီရေးစိတ်ဝင်စားအားပေးကြတဲ့ကိုရီးယားဒေသခံအဖွဲ့အစည်းတွေလည်းပူးပေါင်းပါဝင်တက်ရောက်ခဲ့ကြပါတယ်ရှင်။ကျွန်မညညလွန်ပ
ါ။ဒါကတော့ကိုရီးယားမှာမြန်မာအရေးလှုပ်ရှားမှုအကြောင်းမညညလွန်တင်ပြသွားတာဖြစ်ပါတယ်။ VO ရဲ့တင်းငွေနေနဲ့မနက်ပတ်အတန်းလွှဲစီလင်းတွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါဆက်လက်ပြီးတော့ဗတ်စင်ကန္တာတွေဖြစ်တဲ့တို့အတန်းဒီမိုကရေစီခေပြိုင်ကမ္ဘာနဲ့လူ့အခွင့်အရေးအာရှနိုင်ငံရေးလျှာစီးပွားသတင်းများနဲ့ဥရယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်။အခုဆက်လက်ပြီးတော့တို့အတန်းအစီအစဉ်ကိုဥစွာတင်ဆက်မှာဖြစ်ပါတယ်။အာရမစစ်သားစုဆောင်ခံရသူတွေစစ်တပ်ထံမှာဘယ်လိုဒုက္ခအခက်အခဲတွေတွေ့ကြုံခဲ့ရပါသလဲ။အာရမစစ်သားစုဆောင်ခံခဲ့ရပြီးစစ်တပ်တွေကထွက်ပြေးလာသူတချို့ကသူတို့ရဲ့တွေ့ကြုံခံစားခဲ့ရတဲ့တွေကိုပြောပြထားပါတယ် Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်တို့အတန်းအစီအစဉ်မှာစုစည်းတင်ပြထားပါတယ
်ဆရာကြီးဆိုရင်ကျွန်တော်တို့ဟောင်းနေမင်းပြေးမယ်ဆိုရင်လွတ်အောင်ပြေးတယ်ဗျာမင်းလမ်းသိပြေးတယ်အဲ့လောက်လုပ်ပြီးတယ
်တကယ်ကိုဝင်တဲ့သူကမရှိသလောက်ရှားလာတယ်ပေါ့ဒီတော့သူကသူဒါစစ်တပ်ကိုထောက်ခံပါလေဆိုတဲ့သူတွေလည်းတကယ်တမ်းတစ်ချက်ဝင်ပါဆိုတဲ့အခါကျသူမှဝင်ကြတာမဟုတ်ဘူ
းပဲဘကိုးနဲ့အရာရီတိုင်းနေမှာပြီးခဲ့တဲ့လတွေအတွင်းအာရမစစ်သားစုဆောင်တဲ့သတင်းတွေဟာဆရာနာရှင်ရဲ့တိတာထင်ရှားတဲ့အင်အားနှေးပါလာမှုကိုမိမောင်းထုတ်ပြနေခဲ့ပါတယ်အာနာသိန်းစစ်တပ်ဟာမြ мян ဆန်ဆန်လူသစ်စုဆောင်ပေမဲ့လည်းလက်နက်ချတာတိုက်ပွဲမှာထိခိုက်သေးကြတာနဲ့တပ်ကနေထွက်ပြေးလာတာတွေကြောင့်လူရင်အားတွေကဆုံးရှုံးနေရပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ပိုင်းဆိုင်ရာအရာစံချိန်တင်ကြဆင်းနေတဲ့စစ်တပ်တွေကိုစစ်သားအဖြစ်အာရမစုဆောင်ခံရတဲ့သူနှစ်ယောက်ရဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တဲကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေက ဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ဘိုးလင်းကြီးရော6နိုင်တော့လဖေးတော့လေ။ဆောင်းကျွန်တော်လဖေးဆိုင်ထွက်သွားတော့ကျွန်တော်ကမှကျောဝေးနဲ့တွေ့တော့သူတို့ရတယ်မှာခိတ်ကြတယ်ကောင်နဲ့ကျွန်တော်ခေါ်ဆက်တယ်။ဆလဲစကောကျောဝေးကိုတွန်းလိုက်တော့ဝောက်လေးချောင်းပါလား။ဟာလာတွေ့တော့တွေ့တော့ကျွန်တော်စကူငန်းဆွစီ။ဆိုးငန်းဆွစီရောမစ္စတဲဝန်မလား။ထောင်ကြခံပါလားဆိုကျွန်တော်ထောင်တော့အကြောက်မခံဘူးစတဲ့တော့ဘယ်လိုပြောလဲ
ကွန်မန်တက်ကအသက်20ကျော်အရွယ်ပါသူ့စီမှာဝက်ဦးလေတစ်ချောင်းတွေ့လို့ဆိုပြီးအဖမ်းခံရချိန်တုန်းကသူဟာရန်ကုန်မှာကြာပန်းလို့သမားအဖြစ်အလုပ်လုပ်နေခဲ့တာပါအဲဒီနောက်မှာတော့သူ့စိတ်ဆန္ဒမပါဘဲနဲ့စစ်ကောင်စီတပ်ထဲမှာနှစ်နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ရပါတယ်ကိုကြီးကတော့သူ့ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးအကြောင်းပြချက်တစုံတရာမပေးခဲ့ပါဘူးတညက်နေမှာသူ့အိမ်ကိုလမ်းလျှောက်ပြန်လာတော့စကားတစည်းကသူ့ကိုဆွဲတင်သွားခဲ့တာပါလူကောင်တေးတေးညံ့ညံ့နဲ့ကိုကြီးဟာအဲ့ဒီအချိန်တုန်းကအသက်18နှစ်ဝန်းကျင်ပဲရှိပါသေးတယ်သူ့ကိုစစ်သားစုဆောင်ရေးတပ်စီတန်းခေါ်သွားပြီးစစ်တပ်ထဲအတင်းကျပ်သွင်းလိုက်ကြပါတယ
်ဒီပြန်မယ်ဆိုလို့ရင်ရောင်းစားမယ်ဟိုငါဖန်တင်မောလို့ထောင်ချမယ်ဘယ်လိုလဲကျင်းရောက်တာတောင်းမလို့ပြန်မယ်ဆိုလို့ထိုးတော့တောင်းမလို့မပြန်သူတို့ချင်းနေကြတော့ဘယ်လိုပါလို့မြန်
ဒီအောင်စလုံးစစ်ကောင်စီတပ်ထဲကနေထွက်ပြေးလွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအကြောင်းလေးကိုဒီဆောင်းမရဲ့နောက်ပိုင်းမှာမှပြောပြပါမယ်။မြမစစ်တပ်ကအရမစစ်သားစုဆောင်းတာဟာတကြောပြန်အာဏာသိမ်းမှုမတိုင်ခင်ကတည်းကရှိခဲ့တာပါ။စစ်ကောင်စီကငင်းဆန်နေပေမဲ့လည်းအစီရင်ခံစာတွေအရတော့အာဏာသိမ်းပြီးကတည်းကအရမစစ်သားစုဆောင်းတာပူဆိုးလာတယ်လို့ဆိုပါတယ်။စစ်ကောင်စီကိုစွန့်ခွာလာသူတွေထဲမှာလူသိများသူတယောက်ဖြစ်တဲ့ဗိုလ်ကြီးထက်မြတ်ကတော့စစ်အာဏာရှင်တွေရဲ့တပ်သားတွေလိုအပ်ချက်ဟာစစ်တပ်သမိုင်းတလျှောက်အမြင့်ဆုံးဖြစ်နေတယ်လို့ဆိုပါတယ်
။ဒီအင်အားအများကြီး၄သိန်း၅သိန်းဆိုပြီးသူကြီးညာထားတာဆိုပေမဲ့တကယ့်မြေပြင်မှာရှိတဲ့တိုက်ခိုက်ရေးအင်အားကနေ့စဉ်နဲ့မျှအတရားနည်းလာတယ်ပုံဖြစ်လာတယ်။အဲပြီးတော့တဆွဲကိုဝင်တဲ့သူကမရှိသလောက်ရှားလာတယ်ပေါ့လေနော်။အဲသူကသူဒါစစ်တပ်ကိုထောက်ခံပါတယ်ဆိုတဲ့သူတွေလည်းတကယ်တမ်းတဆွဲကိုဝင်ပါဆိုတဲ့ခါကျရင်ဘယ်သူမှဝင်ချင်တာမဟုတ်ဘူး။သူတို့တည်ရမယ့်လမ်းကိုသူကမသွားကြုံနေနော်။အဲဒါကြောင့်အတင်အာရမဆူဆောင်တဲ့နီလန်းအပြင်သူတို့မှအခြားရွေးကြမရှိဘူးပေါ့နော်
။ပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းအပိုက်လေးမှာမြေသူကိုမျှကျုံဖြစ်ခိုင်းစေခြင်းမပြုရလို့ကြားထန်းထားပါတယ်။လက်ရှိအချိန်မှာကျုံစနစ်မရှိတော့ပေမဲ့လူပုဂ္ဂိုလ်တွေကိုသူတို့ရဲ့သဘောဆန္ဒမပါဘဲအရမချင်းချောက်အကြက်ကိုင်းပြီးခိုင်းစေတာကိုခစ်သည့်ကျုံပြုမှုလို့သတ်မှတ်ကြပါတယ်။ပဲခူးတိုင်းဒေသကြီးကရွာသားတွေကိုပြည်သူစစ်လုပ်ဖို့အတွက်အရမဆူဆောင်းနေတဲ့အကြောင်းပြီးခဲ့တဲ့အပတ်တွေတုန်းကသတင်းတွေမှာအများအပြားဖော်ပြခဲ့ကြပါတယ်။တော်လိုင်းတပ်ဖွဲ့တွေရဲ့ရန်ကနေရွာတွေကိုကာကွယ်ဖို့အတွက်လို့တမင်အကြောင်းပြပြီးစစ်တပ်ထောက်ခံတဲ့ပြည်သူစစ်အဖွဲ့တွေကိုနေရာအနှံ့ပြားမှာဖွဲ့စည်းထားတာပါ။ဒါပေမဲ့လည်းအဲ့ဒီပြည်သူစစ်တွေဟာရှေ့တန်းကိုလည်းစင့်ခေါ်ခံရနိုင်ပါတယ်။သက်40ကျော်အရွယ်ဥဖုဖြူကတော့ပဲခူးတိုင်းဒေသကြီးကသူ့ရွာမှာလူချစ်လူခင်များတဲ့လယ်သမားတယောက်ပါသူဟာအရင်တုန်းကရွာလူကြီးတည်းဖြစ်ဖူးပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကရွာမှာရှိတဲ့လူဦးရေ30ရာခိုင်နှုန်းကိုပြည်သူ့စစ်အဖြစ်ဖွဲ့စည်းဖို့အတွက်မြို့နယ်အုပ်ချုပ်ရေးမှူးကရွာတွေကိုအမိန့်ထုတ်ခဲ့ပါတယ်အဲ့ဒီလိုပြည်သူ့စစ်ဖွဲ့ရမှာကူညီဖို့အတွက်လက်ရှိကြေးရွာအုပ်ချုပ်ရေးမှူးကဥဖုဖြူကိုစေခိုင်းခဲ့ပါတယ်အဲ့ဒီလိုမဖွဲ့ဘူးဆိုရင်သူတို့ရွာကိုမီးတင်ရှို့မယ်လို့သူတို့ကိုမြို့နယ်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်ဒါအပြောသက်သက်နဲ့ချင်းချောက်တာတော့မဟုတ်ပါဘူးပဲခူးတိုင်းဒေသကြီးအတွင်းကရွာအများပြားလဲအဲ့ဒီအကြောင်းပြချက်နဲ့မီးတင်ရှုခံထားရပါတယ်အဲ့ဒါတွေကိုလက်ငွေပေးပြီးရှောင်လွှဲလို့ရနိုင်ခဲ့ပေမဲ့သူတို့မလုပ်နိုင်ခဲ့ပါဘူ
းဥပဝင်းကျင်မှာရှိတာဘလို့တွေလုပ်လဲသူငွေကြေးတွေနဲ့ပဲဖြည့်ရှင်းသွားကြတယ်ဟိုငွေကြေးနဲ့ဖြည့်ရှင်းသွားကြတယ်ဒါပေမဲ့ကျွန်တော်တို့နေရာလေးမှာじゃငွေကြီးပြည့်ပြည့်စုံစုံလေးမရှိကြဘူးဟိုတောင်သူလယ်သမားလက်လုံးလက်စားနေစားဒီလိုတနေ့လုံးတနေ့စားတွေများနေတဲ့အတွက်မပေးနိုင်ဘူ
းဥဖိုးဖြူဟာသူ့မိသားစုနဲ့အတူတူအိမ်ကောင်းရာကောင်းနဲ့နေခဲ့ပြီးမဲ့ငွေပူငွေရှံရှိလာတဲ့သူတော့လည်းမဟုတ်ပါဘူးသူ့အတွက်အန္တရာယ်ရှိပြီးမဲ့ပြည်သူစစ်ကူဖွဲ့ပေးဖို့ကိုသူညှင်းဆန်ခဲ့ပါတယ်အခုတော့သူဟာနေဆက်တနေရာကဝါဒဲလေးတစ်ခုမှနေနေရပါတယ
်ကျွန်တော်အဲ့မှာအထာဟိုဒီဥစ္စာတွေကိုမလုံနိုင်ဘူးလုံးမဲ့လုံးမလုံးလို့ရှိရင်လည်းဘလုံးမကိုအစင်းနဲ့မပြေနိုင်ဘူးလေရွာပေါ်မှာအဲ့တော့ လုံးလို့အဆင်မပြေနိုင်ဘူးပြောတော့ကျွန်တော်တို့ဟာပါစပြီးတော့ဒီဘက်ကိုမပါဘူးဆိုပြီးကျွန်တော်တို့အတွက်ပါအနေရရှိလာလို့ဒီစစ်ကောင်ပြောဖမ်းမယ်ဒီမဲ့ကျွန်တော်တို့တော့ထွက်လာ
လေးလာသူတွေကတော့ဘကိုးတိုင်းမှာပြည်သူစစ်တွေအရမဆူဆောင်းတာဟာစစ်အာဏာရှင်ရဲ့ရှုံးနိမ့်မှုကိုဖော်ပြတဲ့ဇန်နာကြမ်းတမ်းမှုတစ်ခုသာဖြစ်တယ်လို့သုံးသပ်ကြပါတယ်တော်လိုင်းတက်တွေကလွန်ခဲ့တဲ့လတွေတုန်းကကြီးမားတဲ့နေမြေတချို့ကိုသိမ်းပိုက်နိုင်ခဲ့တာပါသတင်းတွေနဲ့အစီရင်ခံစာတွေအရတော့အာနာသိမ်းလိုက်ကလေးကစစ်ကောင်စီတက်ဟာတာမန်နီးလန်းတွေနဲ့တပ်သားတွေစုဆောင်းလို့မရနိုင်တော့ဘူးလို့ဆိုပါတယ်အဲ့ဒီလိုကိစ္စတွေကြောင့်ပဲဆောင်းမအစမှာပြောခဲ့တဲ့ကိုညီဆိုတဲ့လူငယ်လေးဟာစစ်သားတွေအဖြစ်အဓမ္မစုဆောင်းခံခဲ့ရတာပါသူဟာအကြောင်းပြချက်မရှိဘဲအဖမ်းခံခဲ့ရပါတယ်ကျန်တန်ရက်ဆက်လာတဲ့စစ်တပ်မှာလာရီအများကြီးကြောင်အသက်ရှင်နေဆိုရုံပဲဖြတ်တန်းနေရတာပ
ါတင်းနန်း25ဘတ်လောက်တော့အိမ်ပြောင်းဝယ်စင်တာတခါကျရင်ကိုယ်ကလည်းကိုတူးရုံဝယ်ရုံတော့ရှိတော့ချုပ်ပြေးရလေရှိရင်ငူပြီးတော့အားလည်းပြောင်းမိရဝိုင်းရယ်တယောက်တည်းချက်တင်းနန်းသားတွေရေးခိုင်းတာအဲဘူးကြီးချင်းမြန်ခုပြန်ရ
ဒါပေမဲ့ထူးဆန်းတဲ့အပိုင်းလည်းရှိပါတယ်စစ်တင်တန်းကဆရာတွေဟာရက်ဆက်ကြသလိုတစ်ချိန်တည်းမှာပဲတင်တန်းသားတွေကိုမျှော်လင့်ချက်လဲပေးခဲ့ပါတယ်
။တင်တန်းကြောင့်ဆရာတွေကတော့လည်းဘီလိုတင်တန်းကြောင့်ထပ်ပြီးရင်တော့မလုပ်ဘူးပေါ့။ဒီတင်ရင်ရောက်သွားလို့ကိုယ်ကပြင်းနေတော့တယ်။အဲ့မှာ
ကွန်မန်ဒါဟာကရင်ပြည်နယ်ထဲကတိုက်ပွဲတွေမှာပါဝင်တိုက်ခိုက်ခဲ့ရပါတယ်။ပြီးတော့အန်ဩဆရာတွေလည်းကြုံတွေ့ခဲ့ရပါတယ်။တက်ကြက်တယောက်နဲ့တက်ကြက်ကြီးတယောက်ကသူ့ကိုတက်ကထွက်ပြေးရမှာကူညီဖို့အတွက်အမှန်တကယ်ကမ်းလှမ်းလာခဲ့တာပါ။
ပထမတစ်ခါသူတို့ထွက်ပြေးဘူးလေသူတို့မနေရင်ထွက်ပြေးပြန်မိလာပြန်မိရောပြန်မိရောသူတို့စရက်ပြတ်ခဲ့တာသူတို့လည်းထွက်ပြေးရတယ်အဲဒီဆရာကြီးဆိုရင်ကျွန်တော်တို့ဟိုအောင်နေမင်းပြေးမယ်ဆိုရင်လွတ်အောင်ပြေးတယ်ငါမင်းလမ်းသိပြေးတယ်အဲ့လောက်တောင်ပြောတယ
်ကိုကြီးလည်းကရင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ရပါတယ်သူတို့နှစ်ယောက်စလုံးဟာလွန်ခဲ့တဲ့3လလောက်ကကရင်မျိုးသားအစည်းအရုံး KNU နယ်မြေကိုထွက်ပြေးခဲ့ကြပြီးသူတို့ကို KNU တပ်ဖွဲ့ဝင်တွေကကြိုဆိုခဲ့ကြပါတယ်အခုတော့အနည်းဆုံးသူတို့လုံခြုံနေကြပါပြီ။ဒါပေမဲ့ကိုကြီးတက်သားတဲ့အဖြစ်အဓမ္မစုဆောင်းခံရမှုကသူ့မိသားစုကိုဖို့ဖို့ညံ့ညက်ကြည်အောင်ဖြည့်ဆည်းလိုက်ပါတယ်။သူ့မိသားစုဝင်၈ယောက်မှသူဟာတူဦးရီသောတာယောက်ကြားလေးဖြစ်ပြီးသူ့ဖေနာတာရှိယောဂါဖြစ်ကလေးကမိသားစုစားဝတ်နေရေးအတွက်အဓိကဦးဆောင်ရုံးခံခဲ့ရသူပါ။သူစစ်တပ်ထဲကိုရောက်သွားချိန်မှာတော့ငကူကလေးကစိုးနေတဲ့သူ့မိသားစုအခြေအနေဟာအဆိုးဆုံးအခြေအနေကိုရောက်သွားပါတော့တယ်။
စစ်တပ်တွေကိုဖမ်းပြီးတော့တင်းနေတင်းတော့အဖေကလည်းအကျောင်းဝကြီးရနဲ့ဆုံသွားတယ်။အိမ်နဲ့ခြံနဲ့လည်းစီဘူဝါကနဲ့အလုပ်ကလည်းမရမရှိသေးတော့အမစီဘူဝါကနဲ့ဈေးကြီးစားတာနဲ့ခြံရောင်းပြီးပြေးလိုက်။နောက်တက်ထရောက်တဲ့တော့လည်းဘာမှကူညီပေးနိုင်
တဲ့အနေနဲ့တော့နေဆက်ဒေသကကြင်းမြောင်းမှောင်မဲပြီးစူစိတ်အေးဆက်နေတဲ့အခန်းလေးတစ်ခန်းမှာစစ်တပ်ကိုစွန့်ခွာလာသူတခြားလေးယောက်နဲ့အတူနေထိုင်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီနေရာကသူအရင်နေခဲ့ရတဲ့စစ်တပ်ထဲမှာတဲ့ပိုကောင်းနေပါသေးတယ်တဲ့
။အများကြီးတော့ကွာတော့ဘုမကျတော့ကိုဘူးလို့တော့မဲဆိုရင်သူတို့ပြန်ကြောက်ပါတယ်။ဘုမကျတော့တစ်ခုမှားသွားတယ်အရေးခံတယ်အထူးခံတယ်။ဘုမကျဘူးတစ်ခုလုံးလိုက်မှားသွားတယ်ဘူးမဘူးလာပြီးစူစဲမှန်ကြီးနာရောက်ွာ
ဒိုတန်ရဲ့ဒီဘက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။ Viewing အစီအစဉ်တွေကိုရေဒီယိုရုံးမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။view in myanmar wi facebook စာမျက်နှာလိပ်စာကတော့ facebook.com/viewabemis ဖြစ်ပါတယ
် view ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်အနာဂတ် federal ရေးဆွေးနွေးဖို့ KIO အကြီးအကဲဗိုလ်ချုပ်ကြီးအမ်ဘန်လာကနှိုးစော်တိုက်တွန်းလိုက်တဲ့ပေါ်တခြားနိုင်ငံရဲ့အင်အားစုတွေကဘယ်လိုမြင်ကြပါသလဲGSC ကိုစားပြု NUCC အဖွဲ့ဝင်ဦးသွန်လင်းအောင်နဲ့ဦးတင်မောင်တန်တို့ကဆက်သွယ်ဆွေးနွေးထားပါခင်ဗျာ
အ
လာရဲ့လောနာဂပြည်တော်စုသက်ကိုဘလို့တိဆောက်ကြမလဲဆိုတာဆွေးနွေးသဘောတူထားကြဖို့လိုလိမ့်မယ်လို့ချင်းဒေါ်လာရဲ့နေ့ဖေဖော်ဝါရီလ9ရက်နေ့မှာ KIO ဥက္ကဋ္ဌဘူဂျုံကြီးအမ်ဘလကပြောတော်ရတယ်လို့ဖက်ဒရယ်ဂျာနယ်သတင်းကပြောပါတယ်ဖက်ဒရယ်ပြည်တော်စုထူထောင်ရေးကိစ္စဆိုတာအနှစ်သာရအားဖြင့်လည်းဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေခံသဘောတွေအများကြီးပါဝင်နေတာပါဒီအကြောင်းကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အမျိုးသားချင်းချင်းရဲ့အတိုင်ပင်ခံကောင်စီဝင်2022ခုနှစ်အထွေထွေဒီဘေးကော်မတီဥဆောင်ကော်မတီအဖွဲ့ဝင်တူဦးဖြစ်တဲ့ဦးသွင်းလဲအောင်ဖြစ်ပါတယ်မင်္ဂလာပါဦးသွင်းလဲအောင်ခင်ဗျာ
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဆွေးနွေးသဘောတူထားဖို့လိုတယ်ဆိုတဲ့ဗိုလ်ချုပ်ကြီးအဘလာရဲ့အမြင်ကိုပထမဦးဆုံးဦးသွင်းလဲအောင်ဘလို့များမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုတကယ်ကတော့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာကနောက်ခံမတူတဲ့လူမျိုးတွေပေါ့နော်လူမျိုးတွေနေထိုင်နေကြတဲ့အခါကျတော့အဲ့ဒီလူမျိုးတိုင်းရဲ့အာကိုပိုင်းပဋ္ဌာန်းခွင့်ကိုအာမခံနိုင်မဲ့အနာဂတ်ပြည်တော်စုတည်ကြီးတည်ဆောက်ဖို့အတွက်ကိုအဲ့ဒီအတွက်ကိုဒါအဖြေရှာတဲ့အနေနဲ့ဒါပြောဆိုမှုဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့ဒါအခြေခံအဖြစ်သဘောတူပါတယ်အဲနောက်တစ်ခုကကျွန်တော်အနေနဲ့ကလည်းခုနNUCCကောင်စီဝင်ဖြစ်နေပေါ့နော် GSC ကိုစားပြုပါဝင်နေတဲ့အခါကျတော့ကျွန်တော် NUCC မှာကလည်းဟိုဒီ Federal Democracy Charter ထဲမှာစဉ်းစားထားချက်ရှိရပေါ့နော်ဆိုတော့အခုဆန္ဒရှင်ကိုတော်လှန်နေတဲ့အချိန်မှာပဲကျွန်တော်တို့ကြားထဲမှာဒီအနာဂတ်ပြည်အောင်စုတဲ့အတွက်ကိုခုနနောက်ဆုံးဆုံးဖြတ်ချက်တွေချပြီးတော့ဒီခါလေးအပြီးသက်ရေးဆွဲတာမျိုးမဟုတ်ရင်တောင်မှပေါ့နော်ဆွေးနွေးညှိနှိုင်းမှုတွေတော့လှုပ်ဆောင်ထားတဲ့ဆိုတော့စဉ်းစားချက်ပြဋ္ဌာန်းချက်ကျွန်တော် Charter ထဲမှာပါပါတယ်အဲ့တော့ဒါကျွန်တော်တို့ဗိုလ်ချုပ်ကြီးအမလာပြောတာ ਨੇ မလွဲဘူးဒါတစ်ထက်သေးလို့ကျွန်တော်တွေ့ရတဲ့အတွက်သဘောတူပါတယ်ဒါပေမဲ့တစ်ခုပဲပေါ့နော်ဆိုတော့ကျွန်တော်တို့ကတော့ဒီကိစ္စတွေကိုအနာဂတ်ပြည်ထောင်စုတည်အတွက်ဆွေးနွေးညှိနှိုင်းမယ်ဆိုတာမျိုးကျွန်တော်တို့ charter ထဲမှာထည့်သွင်းထားတာပေါ့နော်အခုကာလမှာကလေးကပေါ့နော်အဲဒါပေမဲ့ဗိုလ်ချုပ်ကြီးအမလာကတော့ဆွေးနွေးညှိနှိုင်းသဘောတူတယ်ဆိုတဲ့အစင်အထိသူကသွားထားတာတွေ့ရတယ်ပေါ့နော်ဆိုတော့သဘောတူတယ်ဆိုတော့ဒါဆုံးမချက်ချလိုက်တယ်ဆိုတဲ့သဘောပေါ့သဘောတူပါမျိုးတော့တွေ့ရတယ်ပေါ့ဒါပေမဲ့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ဒီဗိုလ်ချုပ်ကြီးအမလာကဒါမိန်ကုန်းဆိုတော့တူတူတုတ်ပြောရတာဖြစ်တဲ့အတွက်အသေးစိတ်တွေထည့်ပြောမသွားတာလို့ပဲကျွန်တော်နားလဲပါတယ်အဲ့တော့ဒီသဘောတူညီချက်တွေချတယ်ဆိုတာလေခုနခေါင်းဆောင်တွေကြားထဲမှာချတဲ့သဘောတူညီချက် elipet လို့ဟာမျိုးဖြစ်မယ်ပေါ့နော်ဒါပေမဲ့နောက်တစ်ဆင့်အနေနဲ့တော့အာဏာရဲ့မူရင်းပိုင်ရှင်ဖြစ်တဲ့ပြည်သူတွေနဲ့ဆွေးနွေးရတယ်ညှိနှိုင်းတာတွေဒါကျွန်တော်တို့ရဲ့ value ဖြစ်တဲ့ bottom up ဖြစ်အောင်တော့လှုပ်ဆောင်သွားဖို့ဆိုတာမျိုးတော့ရှိမယ်ဆိုတော့ကျွန်တော်အခိုင်အမာပြောရပါတယ်ဆိုတော့ဒါတူတူတုတ်ပြောသွားရတဲ့အတွက်ပဲဒီလိုမျိုးဟိုတေးချာချာရှင်းရှင်းရှင်းရှင်းလင်းလင်းထည့်သွင်းပြောကြတာလို့ပဲကျွန်တော်ဟိုနားလဲပါတယ်ဗျအဲ့အတွက်ကျွန်တော်တို့နဲ့ကတော့သဘောတူပါတယ်ဗျဟုတ်ကဲ
့ SCUB လက်ထက်ကလေးကပေါ့နော်ဆိုတော့ဒီကိစ္စကိုဆွေးနွေးခဲ့တာတွေလည်းရှိပါတယ်ဒါပေမဲ့မူသဘောပဲပေါ့နော်စောစောကလည်းတွင်လဲအောင်ပြောသွားတာကဒါအတိုက်အတာတစ်ခုထိပဲကျွန်တော်တို့ဆွေးနွေးခဲ့ကြတယ်လို့ဒါနားလည်ပါတယ်ပေါ့နော်ဒါပေမဲ့ဒီအကြောင်းကိုဆွေးနွေးပြီဆိုလို့ရှိရင်ကျွန်တော်တို့ Federal Unit ကိစ္စကလည်းတပါးတည်းပါပါလာတယ်ပေါ့နော်ဆိုတော့ဒါကလည်းကျွန်တော်တို့တိုင်းပြည်အတွက်ငြင်းပွားစရာတစ်ခုပေါ့နော်ဆိုတော့1960ခုနှစ်ကလေးကပြောမယ်ဆိုရင်ကျွန်တော်တို့ရှမ်းမှုဆိုပြီးတော့လည်းအဆိုပြုခဲ့တာရှိတယ်။တော်ဦးသိန်းစိန်ဆိုတာနောက်ပိုင်းတော့အောင်ဆန်းစုကြည်ဆိုတာလည်းထက်ရောက်တဲ့အခါမှာပြစ်ခတ်ရဆဲရင်ဆွေးနွေးပွဲတွေလုပ်တဲ့မှာလည်းလုပ်တဲ့အခါမှာလည်းကျွန်တော်တို့ဆက်တည်နေမှုဆိုတဲ့အယူအဆကလည်းပေါ်လာတာတွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့ရှမ်းပြည်ထဲမှာအချင်းအင်ကိုဝါကိုပိုင်အုပ်ချုပ်ရေးဒေသရရှိပြီးဖြစ်ပေမဲ့လို့ဝါကလည်းပြည်နယ်တောင်းနေတယ်အာမကြသေးငယ်ဆိုကျွန်တော်တို့တအောင်ရဲ့ကြီးညာချက်တွေလည်းထွက်လာတာတွေ့ရတယ်ဆိုတော့တခါဒီနောက်ပိုင်းအာဏာသိမ်းပြီးနောက်ပိုင်းဖိုရမ်တချို့လုပ်တဲ့ခါမှာလည်းเนาะဒေတာတော့အုပ်ချုပ်ရေးစနစ်ကိုတောင်းလာကြတယ်ဆိုတဲ့ခါဒီတော့ပြည်နယ်တစ်ခုအောက်မှာဟိုယူနစ်တွေအများကြီးထားဖို့ထိပြောဆိုလာတဲ့အတန်တွေလည်းညားလာတယ်ဒီတောင်းကနေပြောလို့ရှိရင်ဆွေးနွေးပွဲကဘယ်လာရကိုဥတည်သွားမယ်လို့ထင်လဲဥအမ်ဘလာပြောသလိုညာဆွေးနွေးခဲ့လို့ရှိ
အကျွန်တော်ထင်တာကတော့လေဟိုအခုအထိတော့ခုနပြောလို့ပေါ့နော် NUCC မှာတော့အဲ့လောက်အထိအသေးစိတ်ဘယ်နှပြည်နယ်နဲ့သွားမယ်ဆိုတာမျိုးတွေအထိကျွန်တော်တို့ဆွေးနွေးထားတာမျိုးမရှိသေးဘူးပေါ့နော်ဆိုတော့ဒီ Federal Unit ဆိုတော့ဒီပညာရေးအခေါ်အရာ Federal Unit လို့တုံးလိုက်တာပေါ့ဆိုတော့ Federal Unit ဆိုတော့ဆရာဦးနာပြောတဲ့သဘောပါပဲကျွန်တော် Federal အစိပ်ပိုင်းနေအဖြစ်နဲ့ကျွန်တော်ကတတ်မှတ်မဲ့ကိစ္စပါเนาะတော်တော်စီ NUC ထဲမှာတော့ဒီကိစ္စကိုဆွေးနွေးနေတာမရှိဘူးဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဒီဟာကဒီမြန်မာပြည်မှာတော်တော်စီရှိနေတဲ့တိုင်းရင်းသားတွေအားလုံးကပြန်ပြီးတော့ဆုံးဖြတ်ရလိမ့်မယ်အဲ့ဒါကတော့ဘာလဲဆိုတော့ ီနယ်တစ်ခုပေးဖို့ဆိုရင်ပြီနယ်တစ်ခုအနေနဲ့ထူထောင်မှုဆိုလို့ရှိရင်ဒီသက်ဆိုင်ရာလူမျိုးကဘလို့အချက်တွေဘလို့သတ်မှတ်ချက်တွေနဲ့ကဲ့ညီရမယ်ဆိုတဲ့အားတွေကိုတော့ကျွန်တော်တို့ဒီတိုင်းသားတွေကြောင့်အားလုံးကြားထဲမှာဆုံးဖြတ်ပြီးတော့ချမှတ်ဖို့လိုမယ်အဲ့တော့အဲ့ဒါနဲ့ကဲ့ညီရဆိုလို့ရှိရင်တော့ဒါရှစ်ပြည်နယ်လည်းကကြင်မှာကမယ်ရှစ်ပြည်နယ်လည်းပို့သွားနိုင်တယ်ဒါပေမဲ့ခုနကပြောတဲ့တစ်ဖက်ကတမင်သွေးခွဲအောင်လုပ်ထားတဲ့135မြို့ထိတော့ရောက်ချင်မှရောက်မယ်ပေါ့နော်အဲ့တော့ကျွန်တော်အမြင်ပြောရရင်တော့ဒီ Federal Unit တွေကတော့ဘယ်နှခုရှိမယ်ဆိုတာဆွေးနွေးညှိနှိုင်းမှုတွေပေါ်မှာပဲမူတည်လိမ့်မယ်အဲ့တော့အဲ့ဒီဆွေးနွေးညှိနှိုင်းမှုတွေအရာတော့ကျွန်တော် Federal Unit တွေကအဲ၈ခုထက်ပိုသွားတာတွေလည်းရှိနိုင်တယ်သို့တော်လည်းပဲအဲ့ဒီဆွေးနွေးညှိနှိုင်းဒီ Federal Unit တွေပေါ်ပေါက်လာခြင်းဟာပေါ်ပေါက်လာခြင်းတို့ပေါ်ပေါက်လာတာမျိုးမဟုတ်ဘဲနဲ့သူ့ရဲ့တက်မှတ်ချက်တွေဘလို့တော့ရှိရမယ်ဆိုတဲ့အချက်တွေတော့ရှိလိမ့်မယ်ဒါပေမဲ့အဲ့ဒီချက်တွေကိုလည်းဘယ်သူကဥဆောင်ပြီးတော့ဘယ်သူကဒါဖြစ်ရမယ်ဆိုတာမျိုးဆုံးဖြတ်ပြီးတော့ချမှတ်တာမျိုးမဟုတ်ဘဲနဲ့ဒီနိုင်ငံထဲမှာနေနေကြတဲ့တိုင်းသားတွေအားလုံးကပဲပြန်ပြီးတော့မှဆွေးနွေးပြီးတော့မှဆုံးဖြတ်တဲ့ဟာမျိုးပဲဖြစ်တဲ့နေပေါ့နော်ဆိုတော့အဲ့လိုပုံစံမျိုးပဲကိုတော့ပိုသွားတဲ့နယ်လို့တော့မြင်တယ်ဆိုတော့အဲ့လိုလဲသွားကြလိမ့်မယ်လို့တော့ယူဆပါတယ်ဗျဟုတ်ကဲ့
ဒီဆွေးနွေးပွဲမှာတော့ကျွန်တော်ကပြည်နယ်လို့ပြောတာတဲ့နောက်နောက်ထပ်ကိုပြောတဲ့အတွက်ကြောင့် Federal Unit လို့ပဲကျွန်တော်တို့ပုံလုံးဆွေးနွေးသွားပါမယ်အဲ့တော့ Federal Unit လို့ကျွန်တော်တို့ပြောတဲ့အခါကျတော့ဘ ഹു အာဏာနဲ့ Unit အာဏာကိုပိုင်းခြားခွဲခြားရတာတွေလည်းရှိလာပါတယ်ရခိုင်ကဆိုလို့ရှိရင်ကျွန်တော်တို့ Confederation ထိပြောလာတာတွေလည်းကျွန်တော်တို့ကြားနေရတယ်ဆိုတော့ဒီအာဏာခွဲဝင်မှုမှာဘယ်အတိုင်းဓာတ်တွေသွားမယ်လို့ကော NUCC ထဲမှာဆွေးနွေးထားတာရှိပါသလားဒါမှမဟုတ်ရင်ဆွေးနွေးဖို့အစီအစဉ်ရောရှိပါသလားခင်ဗျာ
အခုအချိန်ဒီမှာတော့ NUCC ထဲမှာရှိနေတဲ့ NUCC အဖွဲ့ဝင်ဖွဲ့စည်းရေးကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကို February နဲ့တွားလို့ရှိရင်လုံလောက်လောက်တယ်ဆိုတော့အကြမ်းမြင့်စဉ်းစားချက်ပေါ်မှာကျွန်တော်တို့ Charter ကိုရေးဆွဲရတာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ NUCC မှာတပိုင်းနဲ့ထဲမှာ Charter ကပြည့်ရထားတဲ့နောက်ထပ်ဘာတာဝန်ရှိလဲဆိုတော့ NUCC ပြင်ပမှာရှိနေတဲ့အင်အားစုတွေနဲ့ဆွေးနွေးညှိနှိုင်းမှုဆိုတော့တာဝန်ရှိပါတယ်။နောက်ပြီးတော့ကျွန်တော်တို့ကအခုဟိုဆက်အနာရှင်ကိုဖယ်ရှားပြီးွားရင် Federal Democracy ပြောင်းစုအချိန်ပေါ့နော်အနာဂတ်ပြည်အောင်စုအစ်ကိုခြိတက်ဖို့အတွက်ဂျားထဲမှာအတွင်ကူပြောင်းရေးကာလဆိုတာရှိပါတယ်အဲ့တော့အဲ့ဒီအတွင်ကူပြောင်းရေးကာလကိုရောက်လို့ရှိရင်ကျွန်တော်အခြေခံရမယ့်အတွင်ကူပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ရေးဆွဲတဲ့အခါမှာ NUCC ထဲမှာရှိတဲ့အင်အားစုတွေမဟုတ်ဘဲနဲ့ NUCC ပြင်ပမှာရှိတဲ့အင်အားစုတွေထဲမှာဆွေးနွေးညှိနှိုင်းရမယ်ဆိုတာပါပါတယ်ဆိုတော့အဲ့ဒီအချိန်ကြာလို့ရှိရင်တော့အခု NUCC ထဲမှာချမှတ်ထားတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကို February နဲ့ပဲတောင်းရင်လုံလောက်တယ်ဆိုတဲ့အချက်ကပြောင်းကောင်းပြောင်းသွားနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ခုန NUC ပြင်ပမှာရှိတဲ့အင်အားစုတွေလို့ပြောတဲ့အခါမှာ A နဲ့လည်းကျွန်တော်ဆွေးနွေးရတာမျိုးရှိနိုင်တယ်။ Y နဲ့လည်းဆွေးနွေးရတာမျိုးရှိနိုင်တယ်။နောက်ပြီးတော့ Janet တန်းတို့ဘာလို့ပေါ့နော်။ရှိတဲ့တိုင်းသားတွေအားလုံးနဲ့ဆွေးနွေးရတာမျိုးရှိနိုင်တဲ့အခါကျသူတို့ရဲ့ဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်လို့ရှိရင်ရည်မှန်းချက်ဘယ်လောက်ရှိလဲဆိုတဲ့ဟာတွေကအဲ့ဆွေးနွေးပွဲမှာကျွန်တော်တို့ပုံမှန်လေးနဲ့ချပြပြီးတော့ဆွေးနွေးကြရမှာဖြစ်တယ်။အဲ့တော့အဲ့လိုဆွေးနွေးတဲ့အခါမှာဒီဆွေးနွေးချက်တွေပေါ်မှာမူတည်ပြီးတော့မှ Federal ပဲဆက်ဖြစ်သွားတာမျိုးလည်းဖြစ်နိုင်တယ်လို့ Federal ထက်ပိုပြီးတော့မှကျေပြန့်တဲ့ Confederation လို့ပြောလို့အထိဖြစ်သွားနိုင်တာလည်းဖြစ်သွားနိုင်တဲ့အခြေအနေလည်းရှိပါတယ်။အဲနောက်ဒါပေမဲ့တေချာတာတစ်ခုကတော့ကျွန်တော်တို့ကကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ပြောလို့ရှိရင်ခုန Confederation Federal ဒီလိုပုံစံမျိုးစုံရှိသလိုတေချာနိုင်ငံထူထောင်တဲ့ဟာမျိုးကလည်းဒါကိုယ်ပိုင်ပြဋ္ဌာန်းခွင့်အောက်မှာရှိတယ်လို့ဒါပညာရှင်တွေကပြောကြတာမျိုးရှိပါတယ်။ဒါပေမဲ့အခုကျွန်တော်တို့နိုင်ငံရဲ့အခြေအနေကတော့အားလုံးပေါင်းပြီးတော့မှနေကြမယ်ဆိုရယ် coming together ကိုတကယ်လို့အားလုံးကသဘောတူရယ်ဆိုလို့ရှိရင်ပေါင်းနေမယ်ဆိုလို့ရှိရင်တော့ခုနတီးခြားထူထောင်နေဆိုတဲ့အခြေအနေမျိုးကတော့ဖြစ်လာဖို့တော်တော်ခဲနေတဲ့အခြေအနေမျိုးဖြစ်သွားနိုင်တယ်။သို့တော်လည်းပဲအဲ့လိုပေါင်းနေတဲ့အခါမှာတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုဘယ်အခြေအနေနဲ့ပေါင်းကြအောင်လဲဆိုတာမှာတော့ Federal ဖြစ်မလား Confederation ဖြစ်မလားတခြားဘယ်လိုပုံစံမျိုးဖြစ်မလဲဆိုတာကတော့အဲ့ဒီဆွေးနွေးညှိနှိုင်းမှုတွေမှာပဲအဖြေဖြစ်လာပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ဆိုတော့ဗိုလ်ချုပ်ကြီး MLA အခုပြောတဲ့ဟာတွေကကျွန်တော်ထင်တယ်အဲ့ဒီလိုမျိုးဆွေးနွေးပွဲတွေကိုပို့ပြီးတော့တွားတဲ့သဘောမျိုးလို့မြင်ပါတယ်ဆိုတော့အဲ့ဆွေးနွေးပွဲတွေကရလာတဲ့ရလက်တွေကခုနပြည်သူတွေရဲ့အတန်တွေပြည်သူတွေရဲ့ဟိုဖြစ်ချင်တဲ့စံနာတွေပါထပ်ပြီးအားပြေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့အတွက်ဒါတော်တော်လေးပြီးပြည့်စုံတဲ့အနာဂတ်ပြောင်းစုသစ်ကြီးဖြစ်သွားနိုင်တာပေါ့ခင်ဗျာ
နောက်မှဒုတိယပိုင်းမှာတော့အခုလိုကဲဆက်တဲ့အကြောင်းအရာတွေကိုဆွေးနွေးရတဲ့အခါတော်တော်ရေးအားစုတွေကြားမှာစိတ်ပေါင်းပွဲပြမှုတွေဖြစ်နိုင်ပါတော့အာဆီယံဆိုပြတပြသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးပွဲနဲ့ဘလို့ပေါင်းစပ်နိုင်မလဲအဆရှိတဲ့အကြောင်းအရာတွေကိုကြောက်ကြရမှာပါအခုဆွေးနွေးတော်ခဲ့တဲ့သူကတော့2021ခုနှစ်အထရေဇဗိတ်ကော်မတီ GSC ကိုစားပြုအပြုသားမြင်ကြီးရဲ့အတိုင်းအတာကောင်စီဝင်ဦးသွန်းနေအောင်ဖြစ်ပါတယ်ကျွန်တော်တပောင်းသားမှာ
သေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။VOA American တန်ရဲ့တင်းငွေနေနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့ရကနေဆက်လက်ထုတ်လွှင့်နေပါတယ်။ရေဒီယိုအတန်လွင့်အစီအစဉ်တွေကိုတော့ line meter 32 49နဲ့ line lap meter 190တို့ကဖမ်းယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့ bus and gana တွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပါအောင်မယ်။ပထမဆုံးကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ပါကစ္စတန်နိုင်ငံမှာနိုင်ငံရေးအကြမ်းဖက်မှုတွေကြားကပဲဖေဖော်ဝါရီလ10ရက်နေ့မှာရွေးကောက်ပွဲကျင်းပခဲ့ပါတယ်။အင်ဒိုနီးရှားမှာတော့ရှေ့တပတ်ထဲသမရရွေးကောက်ပွဲကျင်းပဖို့ရှိနေပြီးလက်ရှိကောက်ကွယ်ရေးဝန်ကြီးဗိုလ်ချုပ်ဟောင်းစူပီယန်တိုကအလားအလာရှိနေပါတယ်။ထိုင်းမှာတော့တောင်ပိုင်းမွတ်စလင်ခွဲထွက်ရေးအဖွဲ့တွေနဲ့ထိုင်းအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တို့မလေးရှားနိုင်ငံမှာဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။ဒီအကြောင်းအရာတွေကိုကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်။
ပါကစ္စတန်နိုင်ငံမှာနိုင်ငံရေးအကြမ်းဖက်မှုတွေအကြာကပဲရွေးကောက်ပွဲကိုဖေဖော်ဝါရီလ10ရက်နေ့ကြာသပတေးနေ့မှာကျင်းပခဲ့ပါတယ်။ပြိုင်ဘက်ပါတီတွေအကြာမဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့သလိုအထီးကရုံးတွေလည်းဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲမတိုင်မီတရက်အလိုမှာပဲဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်ဒါဇင်နဲ့ချီပြစ်ဆုံးခဲ့ပါတယ်။ရွေးကောက်ပွဲနေ့မှာလည်းအထီးကရုံးတွေဖြစ်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ2ဦးလောက်သေဆုံးခဲ့ပြီးအများအပြားဒဏ်ရာရခဲ့ပါတယ်။မဲရည်တွဲမှုတွေမှာလည်းကြံ့ကြံ့နေပြီးနောက်တရက်အကြာတောက်ကြနေအထိရွေးကောက်ပွဲရလတ်အတိအကျထုတ်ပြန်နိုင်ခြင်းမရှိပါဘူး။လွတ်တော်265နေရာရှိတဲ့အနေနဲ့133နေရာရမှတပါတီတွေကနေအနိုင်ရပြီးအစိုးရဖွင့်နိုင်မှာဖြစ်ပါတယ်။လက်ရှိမဲအရေးအတွက်တွေအရာကတော့ပါတီတစ်ခုတည်းကနေအပြတ်အသတ်နိုင်မဲ့အလားအလာမရှိဘဲညွန်ပေါင်းအစိုးရဖွဲ့ရမယ်သဘောရှိနေပါတယ်။အဓိကအတိုက်အခံကောင်းဆောင်ဝန်ကြီးချုပ်ဟောင်းအင်မရာခန်ကတော့ဆွဲချက်မျိုးစုံနဲ့ဖမ်းဆီးထောင်ချခံထားရပါတယ်။ဒါပေမဲ့သူ့ရဲ့ပါတီဖြစ်တဲ့ PTI ပါတီနဲ့သူ့ကိုတစ်ဆာခံတဲ့တတိပုဂ္ဂလအမတ်တွေလည်းအတော်များများအနိုင်ရပါတယ်။တောက်ကြနေည10နာရီခွဲလောက်အထိမဲရေတွဲရမှာတော့ဝန်ကြီးချုပ်ဟောင်းခန်ရဲ့ PTI ပါတီကအောက်လွှတ်တော်မှာကိုယ်စားလှယ် 90 ကျော်လောက်အနိုင်ရရှိထားတယ်လို့သတင်းတွေမှာဖော်ပြပါတယ
်ဘုတ်ခုရှိကဘာတို့ဒီကဟမေပူရာမန်ဒေးတ်မြေတာ
စစ်တပ်နဲ့နှိစက်တဲ့ဝန်ကြီးချုပ်ဟောင်းနဝက်ရှရရဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ် PMLN အဖွဲ့အနေနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့လှုံ့ဆော်မယ်လို့တောက်ကြနေတော့ကပြောဆိုခဲ့ပါတယ်လက်ရှိအခြေအနေတွေအရပါကစ္စတန်မှာနိုင်ငံရေးမတည်ငြိမ်မှုတွေဆက်လက်ဖြစ်ပေါ်နိုင်တဲ့အတွက်စိုးရိမ်မှုတွေရှိနေပါတယ်။အင်ဒိုနီးရှားမှာတော့လာမယ့်ဖေဖော်ဝါရီလ14ရက်နေ့မှာသမရနဲ့လွှတ်တော်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။အင်ဒိုနီးရှားလူဦးရေသန်း280ကျော်ရှိတဲ့အထက်က205သန်းလောက်ဟာမဲပေးနိုင်သူတွေဖြစ်ပါတယ်။လက်ရှိသမရဂျိုကိုဝီဒိုဒိုဟာသမရတတန်းနှစ်ကြိမ်ပြည့်သွားပြီဖြစ်တဲ့အတွက်သမရအသစ်ကိုရွေးချယ်ရမှာပါ။ရွေးကောက်ပွဲနဲ့ပတ်သက်တဲ့စစ်တမ်းတွေအရအသက်82နှစ်အရွယ်ရှိလက်ရှိကာကွယ်ရေးဝန်ကြီးပရာဘိုဝိုစူပီယန်တိုဟာ52ရာခိုင်နှုန်းလောက်နဲ့လူကြိုက်များသူဖြစ်နေပါတယ်။သူဟာယခင်အာနာရှင်ဆူဟာတိုရဲ့သမက်ဟောင်းဖြစ်တယ်လို့ဗိုလ်ချုပ်ဟောင်းတဦးလည်းဖြစ်ပါတယ်။သူဟာလက်ရှိသမရဝီဒိုဒိုရဲ့သားအကြီးဖြစ်သူအသက်36နှစ်အရွယ်ဂျစ်ဘရန်ရာကာနဲ့တွေ့ဖက်ပြီးသမရရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။ဆူပီယန်တိုဟာအမေရိကန်နဲ့ဆက်ဆံရေးကောင်းမွန်သူဖြစ်ပါတယ်။အင်ဒိုနီးရှားမှာ1998ခုနှစ်အာနာရှင်ဆူဟာတိုပြုတ်ကျပြီးကတည်းက ဒီမိုကရေစီစနစ်ကိုကျင့်သုံးခဲ့ရမှာအခက်အခဲတွေရှိနေသေးပေမဲ့လည်းအခုအခါဒေတာတွင်နိုင်ငံရေးအရာတည်ငြိမ်မှုရှိလာတဲ့ဒီမိုကရေစီနိုင်ငံကြီးတနိုင်ငံဖြစ်လာနေပါတယ်။ထိုင်းနိုင်ငံမှာတော့တောင်ပိုင်းမွတ်စလင်ခွဲထွက်ရေးသမားတွေနဲ့ထိုင်းအစိုးရအကြားအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးမလေးရှားနိုင်ငံကဂျောင်းဝင်ညှိနှိုင်းပေးနေရမှာပြီးခဲ့တဲ့ရက်ပိုင်းကမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာနှစ်ဖက်ဆွေးနွေးခဲ့ကြပြီးလုပ်ငန်းစဉ်တရအတွက်အခြေခံစည်းမျဉ်းတွေကိုသဘောတူခဲ့ကြတယ်လို့ဂျောင်းဝင်ညှိနှိုင်းပေးတဲ့မလေးရှားအစိုးရကိုယ်စားလှယ်ဇူကီဖလီအပ်ဒင်ကဖေဗရူလာ9ရက်နေ့မှာပြောဆိုခဲ့ပါတယ
် It is a major breakthrough in which as you are
ဒါအဓိကကျတဲ့တိုးတက်မှုတစ်ခုဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကထိုင်းမှာရွေးကောက်ပွဲရှိနေတဲ့အတွက်ငြိမ်းချမ်းရေးဆွေးနွေးပွဲမလုပ်နိုင်ခဲ့ပါဘူးအခုအခါ JCPP ခေါ်ငြိမ်းချမ်းရေးအတွက်ပူးရဲအစီအစဉ်တရက်ကိုဆွေးနွေးခဲ့ကြပြီးနှစ်ဖက်သဘောတူညီမှုရတယ်ဆိုရင်လက်မှတ်ရေးထိုးကြရမှာပါ
မလေးရှားအစိုးရက2013ခုနှစ်ကတည်းကဂျောင်းဝင်ညှိနှိုင်းပေးနေကြတာပါအခုချိန်အထိတော့ပဋိပက္ခကိုအဆုံးသတ်နိုင်မဲ့အဖြေတစ်ခုမှမရသေးပါဘူးထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မြို့တွေဖြစ်တဲ့ပဒာနီယလာနရာတီဝဒေတာတဝိုက်မလေးအနယ်ဝင်မွတ်စလင်အများစုနေထိုင်ပြီး1948ခုနှစ်လောက်ကတည်းကခွဲထွက်ရေးလှုပ်ရှားမှုတွေကိုစတင်ခဲ့တယ်လို့မှတ်တမ်းတွေမှာဖော်ပြပါတယ်။တက်ကြွ2000ကျော်ခုနှစ်တွေကစပြီးထိုင်းနိုင်ငံတောင်ပိုင်းမှာဘုံခွဲတိုက်ခိုက်တာတွေအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေအရှိန်မြင့်လာခဲ့ပါတယ်။လူ9000ကျော်လောက်သေဆုံးခဲ့ပြီး15000လောက်ဒဏ်ရာရရှိခဲ့ပြီးဖြစ်ပါတယ်။ကွာလာလမ်ပူမှာနှစ်ရက်ကြာဆွေးနွေးခဲ့ပြီးအဓိကမွတ်စလင်ခွဲထွက်ရေးအဖွဲ့ဖြစ်တဲ့ BNR အဖွဲ့ခေါင်းဆောင်အန်နက်အဗ်ဒူရာဟမ်တက်ရောက်ခဲ့ပါတယ်မလေးရှားကတော့နောက်ထပ်ဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးထုတ်လုပ်မှုဇယိတ်တွေအစမတန်မြင့်တက်လာတာကြောင့်ဘဲဆိုင်တောင်သူတွေအခက်ကြုံနေရပါတယ်။ဒါအပြင်တပတ်အတွင်းလေယာထွက်ကုန်ဈေးနှုန်းတွေကိုလည်းတင်ပြထားပါတယ်။ Farmer Time Media ကစူးစီးတင်ဆက်ထားတာပါ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်းမြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပြီးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးအစမတန်မြင့်တက်လာမှုကြောင့်ပဲဆိုင်တောင်သူတွေအခက်ကြုံနေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရိမ်သိမ်းမှုကုန်ကျစရိတ်အစမတန်မြင့်တက်လာတာကြောင့်တောင်သူတွေမှာအကျိုးမြတ်ရရှိမှုနေပါပြီးတချို့ဒေသတွေမှာစိုက်ပျိုးစရိတ်ဆုံးရှုံးမှုတွေနဲ့ပါရင်ဆိုင်နေကြရတာဖြစ်ပါတယ်အခုနှစ်မှာလေယာ35ရန်က73စီးတွဲအစုဈေးနှုန်းတွေအပါအဝင်ရိမ်သိမ်းချိန်မှာလဲပဲတီကရိတ်ချွေကအနေနဲ့38,500ကျပ်လောက်အထိပေးပြီးငှားရန်လောက်ကင်နေကြရတယ်လို့တောင်သူတွေကပြောပါတယ်လက်ရှိမှာပဲတိနံတရေကစိုက်ပျိုးရိမ်သိမ်းအပြီးထိဆိုရင်ငွေကျပ်6သိန်းကနေ9သိန်းလောက်ထိကုန်ကျမှုရှိနေတာပါဒါကြောင့်အခုနှစ်မှာမပဲပိတ်တာ20ဝန်းတရင်ကိုငွေကျပ်3သိန်း 12,000 လောက်ထိအမြင့်ဆုံးမှာရောက်ရှိနေပေမဲ့ကုန်ကျစရိတ်များလို့အကျိုးမြတ်ရရှိမှုနေပါနေတယ်လို့ဘကိုးတိုင်းအနောက်ချမ်းကမပဲစိုက်တောင်သူတို့ကပြောပါတယ်မပဲကိုဘကိုးတိုင်းမှာအဓိကစိုက်ပျိုးပြီးကျန်တဲ့အေရဝတီတိုင်းမန္တလေးတိုင်းမကွေးတိုင်းဘက်မှာလည်းစိုက်ပျိုးကြပါတယ်73စီတွင်းအားစုအပါအဝင်စိုက်ပျိုးစရိတ်ကနှစ်စဉ်မြင့်တက်လာပေမဲ့အထွတ်နှုန်းနဲ့လေယာထွက်ကုန်ဈေးနှုန်းကတိတိတသာလိုက်ပါမြင့်တက်မလာတာကြောင့်စိုက်ပျိုးရေးလုပ်ငန်းကိုစွန့်ခွာသူများလာတယ်လို့ပတိန်မြို့နယ်ကမပဲဆိုင်တောင်သူတို့ကပြောကြားထားပါတယ
်လေယာထွက်ကုန်တင်ပို့သူတွေနဲ့73စီစောင်းစီပြန်တင်သွင်းမဲ့လုပ်ငန်းရှင်တွေအတွက်ချိတ်ဆက်ပေးမယ့်စနစ်တစ်ခုကိုဗဟိုဘဏ်ကရေးဆွဲလိုက်ပါတယ်ဆန်ရောဘာနဲ့ရေထွက်ကုန်ပစ္စည်းတွေကိုပြင်ပတင်ပို့ရမှာဒေါ်လာငွေနဲ့ပတ်သက်လို့အယောင်းဝယ်လွှဲပြောင်းမှုလုပ်ငန်းတွေပုံမှန်အစဉ်ပြေလွယ်ကူစေဖို့အတွက် System Operating Procedure SOP စနစ်တစ်ခုကိုရေးဆွဲထားတယ်လို့ဘူဘန်ကထုတ်ပြန်ထားပါတယ် အဲ့ဒီ SOP စနစ်ကဆန်းနဲ့ရထွက်ကုန်ပစ္စည်းတင်ပို့တဲ့လုပ်ငန်းရှင်တွေနဲ့စက်သုံးစီစားသုံးစီပြန်လည်တင်ပို့မဲ့လုပ်ငန်းရှင်တွေကိုချိတ်ဆက်ပေးတာရောဘတ်တင်ပို့သူတွေနဲ့ညီဝစာတင်ပို့မဲ့သူတွေကိုချိတ်ဆက်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ရောဘာပုဂ္ဂိုလ်ရောင်းဝယ်ရဲ့80ရာခိုင်နှုန်းကိုတန်ရောစာတင်တို့ခွင့်ပေးထားပြီးမယ်အသုံးပြုရမယ့်ကာလနဲ့ဝယ်ယူခွင့်ပေးထားတဲ့အချိန်ကာလကကိုက်ညီမှုမရှိတဲ့အခက်အခဲတွေရှိနေလို့ရောဘာလုံးဝရှင်သူကပြောဆိုထားပါတယ
်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်ကလေယာထုတ်ကုန်တင်ဖို့ရောင်းချမှု80ရာခိုင်နှုန်းလောက်ကြာဆင်းသွားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်နိုင်ငံနေရာအနှံ့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းကစိုက်ပျိုးထွက်ရှိတဲ့လေယာထွက်ကုန်တွေကိုအခြားတိုင်းနဲ့ပြည်နယ်ဘက်ကိုတင်ပို့ရောင်းချနိုင်မှုက20ရာခိုင်နှုန်းလောက်သာရှိတော့တယ်လို့ရှမ်းပြည်နယ်အခြေစိုက်ကုန်တယ်တွေကပြောပါတယ်စစ်တပ်ကအာဏာမသိခင်ကရှမ်းပြည်နယ်ထွက်လေယာသီးနှံတွေကိုရာနှုန်းဖြင့်တင်ပို့ရောင်းချနိုင်ခဲ့ပေမဲ့လက်ရှိမှာတော့တိုက်ပွဲတွေကြောင့်တောင်သူတွေစစ်ပေးရှောင်ရတာလမ်းမဆက်သွယ်ရေးပြတ်တောက်တာစတဲ့အခက်အခဲတွေကြောင့်တင်ပို့မှုကျဆင်းသွားတာလို့ဒေသခံတောင်သူတွေနဲ့ကုန်တယ်တွေကဆိုကြပါတယ်
ပြန်လာမှာဆက်ဆက်ရခိုင်လုံးမလုပ်ရလားနော်ပြန်လာမှာနဲ့ပြန်ရခိုင်လုံးလုပ်ရလေအဲ့ဒီလက်ထက်ကအခုဒီရခိုင်လုံးဝမ်းရတယ်ဒါမှဒီကမှအများကြီးစားဘူးကိုယ်ကိုယ်ကလည်းဒီကမှ56ကျက်ဟုတ်လားဆက်ဆက်ကအများဆုံးအဲ့တော့လေဆိုအများနည်းနည်းနဲ့ညံ့ညံ့နဲ့လုံးရတော့အများဆိုင်အခုဒီကိစ္စတရားစားတော့မကန့်ဘူးဒါအခုကအခုဒီကိစ္စတရားစားရတော့မဆိုင်ဘူးအဲ့လိုဖြစ်နေတာ
လက်ရှိမှာရှမ်းပြည်နယ်ကထွက်ရှိတဲ့လေယာထွက်ကုန်တွေကိုရန်ကုန်နဲ့မန္တလေးဈေးကွက်ကအတိအကျတင်ပို့နေရပြီးရှမ်းပြည်နယ်၊စကိုင်း၊မကွေး၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကိုတင်ပို့နိုင်မှုမရှိတော့တာဖြစ်ပါတယ်။
အများဆုံးကလည်းရန်ကုန်မန္တလေးပေါ့နော်။မန္တလေးကနည်းပါတယ်။ရန်ကုန်ကမကြည့်သွားဘူး။ရန်ကုန်အများဆုံးရန်ကုန်မှာတော့ဆက်ဆက်သွားတာကဟိုးဟိုမြန်မာပြည်အောက်ပိုင်းစပိုင်းလုံးပေါ့။အရာဦးရစားလို့ရခိုင်အားစားလို့ရန်ကုန်ကပြည်အပေါ်ကြတာ။ရန်ကုန်ပြည်နယ်တော်ရဲဒရင်းကုန်းရဲအဲ့ဒီအတိအကျသွားတာ။ဟုတ်ကဲ့။ဒီနေ့မှလာတော့နည်းပါလေ
။ရှမ်းပြည်နယ်မှာစိုက်ပျိုးရေးလုပ်ငန်းကိုအဓိကလုပ်ကိုင်ကြပြီးပြောင်းထောပတ်ကော်ဖီကြံပဲကြီးလက်ဖက်စတော်ဘယ်ရီလိမ္မော်သီးဖရဲသီးအာလူစတဲ့လေယာစိုက်ပျိုးရေးထွက်ကုန်များပြားကိုစိုက်ပျိုးကြတာဖြစ်ပါတယ်။လက်တလောတိုက်ပွဲတွေပြင်းထန်လာတာကြောင့်ကုန်တင်ကားငှားရမ်းရခက်ခဲတာအပါအဝင်စစ်ဗျူဟာရနှစ်ပတ်တက်တွေကတရားတွေလမ်းတွေကိုဖောက်ခွဲပြီးလမ်းမဆက်တော်ရေးဖြတ်တောက်တာစက်သုံးစီဈေးတွေမြင့်တက်လို့တည်ယူပို့ဆောင်ရေးဈေးမြင့်တက်မှုတွေလည်းရှိနေပါတယ်။ဒါကြောင့်ရှမ်းပြည်နယ်ကထွက်ရှိတဲ့လေယာထက်ကုန်တွေအယောင်းဝယ်အေးပြီးဈေးကျဆင်းနေတာကြောင့်တောင်သူတွေရှုံးနဲ့ရင်ဆိုင်နေကြရပါတယ
်။အခုဆက်ပြီးဇန်နဝါရီလ30ရက်နေ့ကနေဖေဖော်ဝါရီ9ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်မည်ဖြစ်သွားတယ်။လေယာဉ်ထွက်ကုန်ဈေးနှုန်းတွေတွေကိုပြောပြပေးချင်ပါတယ်။ပို့ကုန်ဘယ်တွေထဲမှာပေးစင်ကုန်ဈေးကတော့တတန်ကို52သိန်းကျပ်ဝန်းကျင်ထိစံချိန်တင်အမြင့်ဆုံးဈေးကိုရရှိခဲ့ပြီးနောက်ဈေးပြန်အေးလာပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာပေးစင်ကုန်ရက်အားစီတတန်ကို53သိန်းနဲ့9,900ကျပ်ထိဈေးပေါက်ခဲ့ပြီးဖေဖော်ဝါရီ6ရက်နေ့မှာတော့တရံကို53သိန်းနဲ့9,000ကျပ်ကိုပြန်ချဆင်လာတာတွေ့ရပါတယ်။တရက်အတွင်းတရံကို4,900ကျပ်ခန့်ချဆင်လာတာဖြစ်ပါတယ်။နနစ်ဆက်တိုင်းစိုက်ပျိုးရေးကရွက်ချခဲ့ပြီးထလုံးရွက်နေခဲ့တာကြောင့်မြန်မာနိုင်ငံရဲ့အဓိကပေးဝယ်လည်းဖြစ်တဲ့အိန္ဒိယရဲ့ပေးစင်ကိုလက်ကားဈေးကတော့ဈေးကွက်ဝင်လာကြောင်းမြင့်တက်နေတာဖြစ်ပါတယ်။
နောက်ရောက်ဆုံးဈေးနှုန်းတွေကတော့ပြန်ကျဆင်းလာတာကိုတွေ့ရပါတယ်။ဖေဖော်ဝါရီ6ရက်နေ့မန္တလေးကုန်စည်တိုင်းပေါက်ဈေးရနတ်နတ်စမုံ45ဘိတ်တာဝန်တစ်အိတ်ကိုငွေကျပ်35,500ကနေ38,500ကျားထိပေါက်ဈေးရှိနေပြီးနှမ်းဖြူဂျပန်က4သိန်းကနေ4သိန်း1000ကျပ်နှမ်းဖြူရိုးရိုးက3သိန်း6000ကနေ3သိန်း9500ကျပ်နှမ်းညိုက3သိန်း1000ကနေ3သိန်း15,000ကျပ်ထိအသီးသီးပေါက်ဈေးရှိနေပြီးတိုက်ကိုငွေကျပ်1000ကနေ2000ကျပ်ကြားတပတ်အတွင်းပြန်ကျဆင်းသွားပါရယ်အွန်လိုင်းကုန်စည်တိုင်းဈေးကွက်မှာ January 21ရက်နေ့ကနှစ်နှစ်စမုံ45ဘိတ်တာဝန်တအိတ်ကိုငွေကျပ်3,500ကနေ3,800ကျားပေါက်ဈေးရှိပြီးဈေးငြိမ်နေပါရယ်နှစ်နှစ်စမုံနိုင်ငံခြားသမောတင် FOB ပေါက်ဈေးကလည်းတန်ကိုအမေရိကန်ဒေါ်လာ1,980ကနေ1,830ကျားရှိပြီးအတက်ဈေးနဲ့တည်ငြိမ်နေပါရယ်
ပြင်းထန်တဲ့ခွဲဆက်တွေအဝယ်ရှိနေရကြ။ကလပဲဆီးကဆက်ကောင်းနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့မန္တလေးကုန်စည်တိုင်းဈေးကွက်ရဲ့ကလပဲပေါင်ဈေးတွေရ ကလပဲဗီတူအသက်56ခုတရမနဲ့9ပိတ်တောင်းဝင်တဲ့အိကို33တောင်း9ထောင်ကျပ်ကနေ33နဲ့တောင်းကျပ်ဖြစ်ပြီးကလပဲနိုင်တူနိုင်အသက်က56တရမနဲ့9ပိတ်တောင်းဝင်တဲ့အိကို93ကုသောက်ကျပ်အတီတီရရှိခဲ့ပါတယ် ပြီးခဲ့တဲ့သတင်းပတ်ကဇီနုံနဲ့ရှင်တအေကိုဝင်းချက်6000ကနေ16,000ကျပ်ကြာဇီမြင့်တလာပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဇီနုံတွေကချင်းနဲ့မြပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ
ဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေဝမ်ကလစ်ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘေကျင်းပင်နယ်ကပဲဖြစ်ဖြစ်ဗီအိုအီဖလက်စ်အပလီကေးရှင်းကိုဒေါင်းလုဒ်ရယူပါ။အခုတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။အယောင်အစင်းကင်းပြီးအနက်အသက်လည်းမရှိတဲ့မီသိန်းတန်းဝေဟာ ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတဲ့အစာပေါင်းများစွာအန္တရာယ်ဖြစ်စေပြီးကမ္ဘာကြီးကိုအဓိကပူနွေးစေတယ်လို့ဥရုယာတီဆိုင်ရာကြံ့ကျင်သူတွေကပြောပါတယ်။မီသိန်းဟာရေနံနဲ့တန်းငွေထုတ်လုပ်တဲ့လုပ်ငန်းတွေကဘေးထွက်ပစ္စည်းတစ်ခုဖြစ်သလို LNG တဘာဝတန်းငွေအရေးထဲမှာလည်းအဓိကပါဝင်နေပါတယ်။ကမ္ဘာဝယ်လုံအားတက်နေချိန်မှာပဲတဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့အနေနဲ့သမ္မတဘိုင်ဒန်က LNG
တန်ငွေရေတင်ပို့မှုကိုဆိုင်းငံ့လိုက်ပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်။တကမ္ဘာလုံးကိုရေနံနဲ့တဘာဝတန်ငွေတွေအများအပြားတင်ပို့နေတဲ့ရုရှားနိုင်ငံရဲ့ယူကရိန်းကျူးကျော်စစ်စတင်ခဲ့တဲ့အချိန်ကလေးကဥရောပနဲ့အာရှတိုက်စီက LNG တန်းငွေရေလိုအပ်ချက်တွေတိုးလာနေပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ LNG ပြပတင်ပို့မှုကို2024ဇန်နဝါရီလအထက်မှာပဲဆိုင်းငံ့လိုက်ပါတယ်။ LNG တန်းငွေတွေလောင်ကျွမ်းရာကထွက်လာတဲ့မီသိန်းတန်းငွေဟာကာဗွန်တန်းငွေထက်ကမ္ဘာပုံနွေးမှုကိုအဆအများစွာပိုမိုဆိုးဝါးစေတယ်လို့ဥတုရာသီရဲ့ရာကျွမ်းကျင်သူတွေကထောက်ပြပါတယ်။သမ္မတဗန်ရဲ့ဥတုရာသီရဲ့ရာအကြံပေးအလီဇာဒီကအင်မီရိုသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ်။
Let me be clear. The U.S. is already the number one exporter of LNG. And we have been and remain
unwilling to support our allies.
လက်ရှိရင်ဆိုင်ရတဲ့ဥရုယာတီရေးရာအချက်တဲပြင်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုကရှိကနေဦးဆောင်လုပ်ကင်သွားမှာပါ။သမ္မတဘိုင်ဒန်ရဲ့တည်ဆုံဖြတ်ချက်ကတွင်းထွက်လောင်စာအဓိကထုတ်လုပ်တင်ပို့နေတဲ့ရုရှားနိုင်ငံကိုအထောက်အကူပြုရာရောက်စေတယ်လို့စစ်မှုလုပ်ငန်းရှင်တွေနဲ့ Republican တွေကဝေဖန်ပါတယ်။တဘာပတ်ဝန်းကျင်သမားတွေကတော့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုဝမ်းမြောက်ဝမ်းသာကြိုးဆိုခဲ့ကြတာပါ။ ဥတုရာတီနဲ့သဘာဝပတ်ဝန်းကျင်အရေးကိုနိုင်ငံရေးမှာထည့်သွင်းဆောင်ရွက်လာအောင်လှုပ်ရှားနေကြတဲ့အမေရိကန်အခြေစိုက် The Sunrise Movement အဖွဲ့နိုင်ငံရေးဌာနညွှန်ကြားရေးမှူးမီရှယ်ဝီဒလင်းကလည်းအခုလိုပြောပါတယ်
Young people are the largest voting bloc in this country and they vote for the issues that they care about. Climate
American ပြည်သူမှာငြေရွေးတဲ့မဲဆန္ဒရှင်တွေအများစုဖြစ်ပါတယ် သူတို့ ရဲ့အလေးထားတဲ့အကြောင်းအရာပေါ်မူတည်ပြီးမဲပေးကြတာပါ
အဲ့ဒီတည်းမှာရာသီဥတုအရေးကလည်းတစ်ခုအပအဝင်ဖြစ်ပါတယ်။နိုင်ငံကောင်းဆောင်တဲ့အနေနဲ့ဒီလိုအချက်ဒဲတွေကိုနောက်မတွန်ပဲအလေးထားဆောင်ရွက်ချမယ်ဆိုရင်တော့လူငယ်တွေကမဲလာပေးကြမှာဖြစ်ပါတယ်။တွင်းထွက်သဘာဝတန်ငွေတွေကိုလောင်စာရေးအဖြစ်အသွင်ပြောင်းတဲ့စေုံတွေအနီးနေထိုင်ကြတဲ့လူဝီဇီယားနာပြည်နယ်အခြေစိုက် The Vessel Project လူမှုအဖွဲ့တည်ထောင်သူရိုရှီတာစီဗလီအိုဇင်းကလည်းသမ္မတဗန်ရဲ့ဆုံးဖြတ်ချက်ကိုအခုလိုကြိုးဆိုပါတယ်
Being a mom of 6 children living in this community where my children
တမမှာတာသမီ 6 ယောက်ရှိပါတယ်။ပန်းနာရင်ကျက်နဲ့အရေးပြားယောဂါတွေနေ့တိုင်းခံစားနေကြရတဲ့ပတ်ဝန်းကျင်မှာနေရလို့ LNG တန်းငွေကြီးကလူတွေကိုကောင်းကျိုးမပေးဘူးဆိုတာကိုလည်းကောင်းကောင်းကြီးသိပါတယ်။ကျုပ်ဘုံနဲ့လူမျိုးဓာတုပစ္စည်းတွေစီကလာတဲ့အနံ့တွေရှိတဲ့ပတ်ဝန်းကျင်မှာကျမတို့ကနေနေကြရတာပါ။ ဒါကြောင့်လေတန်းငွေဆက်ယုံတွေကလူမှုအတိုင်းဝိုင်းအတွက်မကောင်းဘူးဆိုတာကိုလည်းကျမတို့ကသဘောပေါက်ကြပါတယ်။ အခုလိုဓာတ်ငွေရေတင်ပို့မှုကိုယာယီဆိုင်းငံ့လိုက်တာတော်ရုံအောင်မြင်မှုတစ်ခုတော့မဟုတ်ပါဘူးဒါကတိသာထင်ရှားတဲ့အမှတ်တိုင်တစ်ခုပါဒီဆုံးဖြတ်ချက်ကြောင့်ဓာတ်ငွေရေထုတ်လုပ်မှုတွေလိုအပ်တဲ့လုပ်ငန်းအပေါ်ဆန့်ကျင်ကန့်ကွက်တာမျိုးတွေဓာတ်ငွေစက်ရုံတွေရဲ့လုပ်ငန်းတွေနှီးကွေးသွားတာမျိုးတွေဖြစ်လာစေနိုင်ပါတယ်
အမေရိကန်က LNG ဓာတ်ငွေရေအများအပြားတင်ပို့နိုင်ခဲ့တဲ့အပေါ်သမရဘိုင်ဒန်ကချီးကျူးပြောဆိုခဲ့ဖူးပါတယ်ဥတုရသည်ပြောင်းလဲလာစေတဲ့အဓိကအချက်တွေထဲမှာ LNG ဓာတ်ငွေရေတွေလောင်ကျွမ်းရာကထွက်လာတဲ့မိသိန်းဓာတ်ငွေတွေကြောင့်ရောဓာတ်ငွေတွေကိုအရေးအဖြစ်အသွင်ပြောင်းတဲ့နေရာမှာစွမ်းအင်တွေအကြီးအကျယ်သုံးနေရတာကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုပြီးသဘာဝပတ်ဝန်းကျင်ရကျွမ်းကျင်သူတွေကသမရဗဒန်ကိုထောက်ပြဝေဖန်ခဲ့တာပါစွမ်းအင်ဝန်ကြီးဂျင်နီဖာဂရေဟမ်ကတော့ LNG ဓာတ်ငွေတင်ပို့မှုဆိုင်းငံ့လိုက်ပေမဲ့အတီးပြုတ်ပြီးသားတင်ပို့ခွင့်အပေါ်မှာတော့တည်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောပါတယ်2023ခုနှစ်အတွင်းအမေရိကန်ကပြည်ပကို LNG ဓာတ်ငွေတင်ပို့မှုတွေစံချိန်တအောင်မြင့်တက်ခဲ့တာပါ။ဥရောပနဲ့အာရှကိုဓာတ်ငွေရေတင်ပို့မှုရှားရီဆိုင်းငံ့ထားတဲ့အချိန်မှာစီးပွားရေးနဲ့သဘာဝပတ်ဝန်းကျင်ပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတာကိုအမေရိကန်စွမ်းအင်ဌာနကလေ့လာဆန်းစစ်သွားအောင်မှာဖြစ်ပါတယ်။ခုတစ်ဆက်တည်းမိသိန်းဓာတ်ငွေအကြောင်းတစ်စိတ်တစ်ဆောင်ကြည့်ကြရအောင်ပါ။တဘာဝ twin track ဓာတ်ငွေတွေမှာအဓိကပါဝင်နေတဲ့မိသိန်းဓာတ်ငွေဟာကဘာလေးတူထဲမှာတိတ်သေးလာတဲ့ဖန်လုံအိမ်ဓာတ်ငွေပမာဏစုစုပေါင်းရဲ့၃ပုံတစ်ပုံလောက်ရှိတယ်လို့ဥတုရသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကပြောပါတယ်။လေတူထဲမှာဆယ်စုနှစ်လောက်သာရှိနေတဲ့မိသိန်းဓာတ်ငွေရဲ့ကဘာပုံနှဲမှုအပေါ်တည်ရောက်မှုကကာဗွန်ဓာတ်ငွေထက်အဆ80များတယ်လို့လည်းပြောပါတယ်။ဥတုရသီထိန်းချုပ်ရေးအတွက်သက်ဆိုင်ရာအစိုးရအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေကြားမိသိန်းဓာတ်ငွေထုတ်လုပ်မှုကိုပူပေါင်းချောချရေကကဘာထိတ်တန့်ဦးစားပေးဖြစ်လာနေပါတယ်။မိသိန်းဟာလူသားတွေနဲ့ဇီဝကေရစနစ်တို့ရဲ့ကျန်းမာရေးကိုပါထိခိုက်စေပါတယ်။မိသိန်းဓာတ်ငွေကြောင့်ကဘာသဝန်အချိန်မတိုင်မဲ့အသက်ဆုံးရှုံးရသူကနှစ်စဉ်သက်သန်ဝန်းကျင်ရှိနေပြီးစက်ပျိုးရေးဖက်မှဆိုရင်လည်းတင်းနံအထွန်းလုံးကြာစင်ရသလိုဇီဝကေရစနစ်တွေကိုပါထိခိုက်နေရတယ်လို့ကုလသမဂ္ဂနဲ့ကဘာမိုးလေဝသအဖွဲ့ကပြောဆိုထားပါတယ်။မိသိန်းဓာတ်ငွေထုတ်လုပ်မှုကိုတစ်ကမ္ဘာလုံးဝိုင်းဝန်းလျှော့ချတာမျိုးမလုပ်နိုင်ဘူးဆိုရင်တော့လာမယ့်2030ပြည့်လွန်နှစ်မှာလေတုတဲ့မိသိန်းဓာတ်ငွေက7300ခန့်နှုန်းအထိတက်လာမယ်လို့လည်း IPCC ကသိပ္ပံပညာရှင်တွေခန့်မှန်းထားပါတယ်။ဆမ်မိုခီဥကာလာကကမ္ဘာအပူချိန်ထက်-5°C ကျော်မသွားအောင်ထိန်းချုပ်ဖို့ဆိုရင်တော့2030အရောက်မှာ2020ခုနှစ်ကထုတ်လုပ်ခဲ့တဲ့ပမာဏထက်မိသိန်းဓာတ်ငွေကို30ကနေ60ရခိုင်နှုန်းအထိလျှော့ချမှာဖြစ်မယ်လို့လည်းပညာရှင်တွေကထောက်ပြထားကြတာဖြစ်ပါတယ်။ကျွန်မနှောင်းလောပ
ါ။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါအောင်မယ်။ဂါဇာတောင်ပိုင်းကရာဖာမြို့ကိုထိုးစစ်ဆင်မှာဖြစ်တဲ့အတွက်ရွှေ့ပြောင်းနေတဲ့ကြောင့်အင်ဇရေးဝန်ကြီးချုပ်ဘင်ဂျမင်နာဒာညာဦးကတောက်ကြနေကညွှန်ကြားချက်ထုတ်ပြန်ခဲ့ပြီးစနေနေ့မှာတော့လေကြောင်းကနေစတင်တိုက်ခိုက်တဲ့အတွက်ရာဖာကနေအများအပြားထိမှန်ခဲ့ပြီးကလင်းငယ်တတားစင်ကျော်အပါအဝင်သေဆုံးသူအနည်းဆုံး44ဦးရှိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်အစ္စရေးရဲ့ဂျင်နာချက်ကြောင့်ဒေသခံတွေထိတ်လန့်တကြားဖြစ်နေပါတယ်တောင်ပိုင်းအီဂျစ်နယ်စပ်မှာရှိတဲ့ရာဖာမှာဂါဇာမှာရှိတဲ့ပါလက်စတိုင်းနှစ်တပ်သမား3တန်းရဲ့ထက်ဝက်ကျော်လောက်ခိုးလုံနေပြီးဒီမြို့ကိုထိုးစစ်ဆင်ရင်ဘယ်နေရာကိုထွက်ပြေးတင်းရှောင်ရမယ်ဆိုတာမသိသေးပါဘူးရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းအတွက်စီးရဲအကူအညီအဖြစ်ဒေါ်လာဘီလီယံ60အပါအဝင်အမေရိကန်စီးရဲအသုံးစိတ်ဒေါ်လာ65ဘီလီယံကျော်ခွင့်ပြုဖို့စနေနေ့ကအထက်လွှတ်တော်မှဆက်လက်ဆွေးနွေးခဲ့ကြပါတယ်တောက်ကြနေညာပိုင်းကမဲခွဲရမှာကတော့အထက်လွတ်တော်အမှတ်64ဦးကသဘောတူခဲ့ပြီး19ဦးကကန့်ကွက်ထားပါတယ်။ကောလင်းမြို့ကအရက်ဖက်စေးရုံကိုစစ်ကောင်စီက February 9ရက်နေ့မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ NUG အစိုးရကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးညှင်းဆိုတာအတည်ပြုတာမျိုးမရှိသေးပါဘူး။သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပဲဖြစ်ပါတယ်။ဒီကနေ့အတွက်တန်လင်းစီစဉ်ကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုငိမ့်ချန်းအေးဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။ VO ရဲ့တနင်္ဂနွေနေ့မနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VO ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်မြန်မာပြည်သူအပေါင်းနဲ့ဘေးရန်တွေရဲ့ကုသမှုကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။